Welcome to the Voice of America in Burmese.
ပြန်ပေါင်းကင်းဝေးတဲ့ညတညဖြစ်ပါစေခင်ဗျာ American ပြည်ထောင်စု Washington DC မြို့တော် VOA American တန်ကနေ2022ခုနှစ် January 6ရက်တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိ line to media 15 29 25 32နဲ့ line meter 190တို့အပြင် VOA Facebook စာမျက်နှာကနေလည်းတိုက်ရိုက်အသံလွှင့်နေပါပြီခင်ဗျာဒီညအတွက်အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပါ
မင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကတော့ဇုံမလိုက်ပါဒီညမှာထူးခြားတဲ့သတင်းတွေကတော့မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းဖမ်းခံထားသူ 8,500 နီးပါးရှိသွားပါပြီအခုရက်ပိုင်းမြန်မာနိုင်ငံဘက်ကနေထိုင်းနိုင်ငံနဲ့ထွက်ပြေးသူ 800 နီးပါးရှိခဲ့ပါတယ်နိုင်ငံတော်ကမှကူးစက်ပြန့်နှံ့နေတဲ့ Omicron COVID မျိုးဗီဇကွဲဟာအာရှနိုင်ငံတွေမှာလည်းကူးစက်မှုအခြေအနေဖြစ်ပေါ်နေပါတယ်ဒီသတင်းတွေအပါအဝင်တခြားထိတိုင်းရောက်သတင်းတွေကိုတော့ဥတမောင်တန်းနဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
ဟုတ်ကဲ့ပါအခုညပိုင်းနားဆင်ရမယ့်သတင်းတွေမှာတော့ချင်းပြည်နယ်မှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပြီးဒီနေ့မှာတော့စစ်ကောင်စီတပ်ဖွဲ့ဝင်အချင်းချင်းကြားမှာလည်းပြစ်ခတ်မှုတွေရှိခဲ့ပါတယ်
ဒီတူကအဲ့ဒီစစ်ပြီးကတော့စစ်စင်ရေးမှာသူပေါင်းရက်ခဲ့တဲ့ဒေသတစ်ခုမှာပတ်သက်ပြီးသူ့ကိုစစ်ဆေးနေတာရှိတယ်။အဲ့ဒီစစ်ဆေးနေတဲ့စစ်ပြီးကပဲအဲ့မှာပြစ်ခတ်တဲ့ချိန်တော့ဖြစ်သွားခဲ့တယ်။အဲ့မှာအရာရှိတဦးတော့ပြေးသွားတာတော့ရှိပါတယ
်။စစ်ကောင်စီပြောခွင့်ရပို့ချုပ်ဇော်မင်းထွန်းပြောသွားတာဖြစ်ပါတယ်။ဒီကြောင့်အပြည့်စုံကိုမကြခင်မှာနှားဆင်ရဖို့ရှိပါတယ်။ဒါပြင်လွန်ခဲ့တဲ့တစ်နှစ်ကအမေရိကန်လွှတ်တော်ဝင်ရောက်စီးနှမှုမှာပါဝင်တဲ့သူတွေကိုအရေးယူနေတဲ့အခြေအနေတခါထိုင်းနိုင်ငံက Omicron COVID-19 မျိုးကွဲကူးစက်မှုအခြေအနေနဲ့ကနေဒါနိုင်ငံဟာဟောင်ကောင်နဲ့တရုတ်နိုင်ငံကလူတွေရွှေ့ပြောင်းနေထိုင်မှုအတွက်ဘလို့ဆွဲဆောင်မှုတွေရှိနေတယ်လဲစတာတွေကိုနှားဆင်ရဖို့ရှိပါတယ်။ဒီကြောင့်နေမတိုင်ခင်အခုနောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းလိုင်နဲ့ဦးတမောင်တန်းတို့ကြီးညာပေးမှာဖြစ်ပါတယ်ဗျာ။
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တဲ့မနေ့ဖေဖော်ဝါရီလ1ရက်နေ့ကစလို့ဖမ်းဆီးချုပ်နှောင်ရေးခံထားရသူစုစုပေါင်း 8,468 ဦးရှိသွားပြီးဖြစ်ပြီးအဲ့ဒီထဲက934ဦးကတော့အင်းစင်ထောင်မှာဒီကမှာ934ဦးကတော့ထောင်ဒဏ်ချမှတ်ခံထားရပြီးဖြစ်တယ်လို့နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအသင်း AAPP ကမနေ့ဇန်နဝါရီလ10ရက်နေ့ရက်စွဲနဲ့ထုတ်ပြန်တဲ့နောက်ဆုံးအစီရင်ခံစာမှာဖော်ပြထားပါတယ်။စစ်အာဏာသိမ်းမှုကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေရှိနေတဲ့တချိန်တည်းမှာပဲစစ်ကောင်စီဘက်ကအာဏာသိမ်းမှုဆန့်ကျင်ရေးမှာနီလန်းစုံနဲ့ပါဝင်နေသူတွေကိုလိုက်လံဖမ်းဆီးမှုတွေလည်းဇက်တိုက်ပြုလုပ်လာနေတာမှာမန္တလေးတိုင်းမေထီလာစစ်ပွားရေးတပ်ကတို့ចောင်းသားတမကဥက္ကဋ္ဌကိုပိုင်ဖုံးမော်အိမ်ကိုဝင်ရောက်ဖမ်းဆီးတာမှာကာယကံရှင်ကိုမတွေ့တဲ့အတွက်ညီဖြစ်သူကိုဖမ်းဆီးသွားတယ်လို့မိသားစုနဲ့နီးစပ်တဲ့အသံဝိုင်းကပြောပါတယ်။ဒီချိန်ထဲမှာပဲစစ်တပ်ကအာဏာသိမ်းထားတာ17လကျော်လို့တနည်းအတွင်းကိုဝင်ရောက်လာတဲ့အထိစစ်အာဏာသိမ်းမှုကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေမြို့နယ်တချို့မှာဒီကနေ့အထိဆက်ရှိနေဆဲဖြစ်ပါတယ်။ဆီယနာသိမ်းပြီးကတည်းကနေစဉ်ရက်ဆက်ဆန္ဒပြပွဲတွေပြုလုပ်နေခဲ့တဲ့စကိုင်းတိုင်းကလေးမြို့မှာကျောင်းသားတွေနဲ့ဒေသခံပြည်သူတွေပူးပေါင်းပြီးဒီကနေ့ဇန်နဝါရီလ9ရက်နေ့မှာ336ရက်မြောက်နေ့အဖြစ်လမ်းမတွေပေါ်ထွက်ချီတက်ဆန္ဒပြခဲ့ကြပါတယ်။အလားတူပဲရင်းမာပင်မြို့နယ်အရှိချမ်းနဲ့ဆလင်းကြီးမြို့နယ်မြောက်ချမ်းမှာရှိတဲ့ကျေးရွာတွေကပြည်သူတွေစုပေါင်းပြီးတော့ဆီယနာသိမ်းမှုဆန့်ကျင်ရေး305ရက်မြောက်ချီတက်ဆန္ဒပြခဲ့ကြပါတယ်။ရွှေဘုံမြို့အတွင်းကကျေးရွာတချို့မှာလည်းဒေသခံတွေကအာတင်တာဟိတ်လွိုင်းကော်ရီမင်းတို့ရှိမှရွှေဘိုရှိတယ်ဆိုတဲ့ကြွေကြော်သားနဲ့ကြွေကြော်ပြီးတော့ချီတက်ဆန္ဒဖော်ထုတ်ခဲ့ကြပါတယ်။မကွေးတိုင်းမြန်မြို့နယ်မှာလည်းအခြေခံပညာအထွေထွေစပိတ်ကော်မတီနဲ့ပြည်သူလူထုပူးပေါင်းပြီးတော့ဆီယနာရှင်ဆန့်ကျင်ရေးဒီကနေ့ဆန္ဒဖော်ထုတ်ခဲ့ကြပါတယ်ခင်ဗျာ
။အမျိုးသမီးတွေကလေးတွေနဲ့တက်ကြီးရွယ်အိုတွေအများစုပါဝင်မြမရွာသူရွာသား200ကျော်ဟာထိုင်းနိုင်ငံမဲအောက်ဆန်းပြည်နယ်မောင်ချန်နယ်ကိုထွက်ပြေးလာကြပါတယ်။တိုင်းသားလက်နက်ကိုင်တပ်တွေနဲ့စစ်တပ်အကြမ်းပြန်လည်တိုက်ခိုက်ကြပြီးစစ်တပ်ကလေကြောင်းကနေတိုက်ခိုက်တော့မယ်ဆိုတဲ့သတင်းတွေဖြစ်လာတာကြောင့်အခုလိုထွက်ပြေးကြတာဖြစ်တယ်လို့ဘာကောက်ပို့သတင်းစာကြီးကပြောပါတယ်။သူတို့ဟာတောင်ဝန်း985လို့ခေါ်တဲ့ထိုင်းစစ်တပ်စခန်းချထားရနေရာဝန်းကျင်မှာတောက်ချနေကလေးကလာရောက်ခုံလုံးနေကြတာပါ။အလားတူပဲတက်ခိုက်မဲဆောက်ဘက်ကိုထွက်ပြေးလာကြတဲ့စစ်ဘေးဒုက္ခသည်ပေါင်းက986ယောက်ရှိပြီးလူသားချင်းစာနာထောက်ထားမှုအကူအညီတွေပေးနေပါတယ်လို့ထိုင်းမြန်မာနယ်စပ်ထိန်းချုပ်ရေးတပ်စခန်းက Nation သတင်းစာကိုပြောပါတယ်။တောက်ကြနေနေလေကလေးကသူတို့စခန်းအပေါ်မှာရဟယင်တွေဝဲပြန်နေကြတယ်လို့ KND အမျိုးသားတိုးတက်ရေးပါတီ KNPP နဲ့နီးစပ်တဲ့သတင်းအရင်းမြစ်တစ်ခုကဘောင်းပို့သတင်းစာကြီးကိုပြောပါတယ်။ပြစ်ခတ်ပြီးလေကြောင်းကတိုက်ခိုက်တဲ့အခါမှာနေကြားဆောင်တပ်တွေနဲ့ထိုင်းနယ်မြေတဲကထိုင်းနိုင်ငံသားတွေပေါ်တဲ့ရောက်မှုမရှိစေအောင်သတိကြီးကြီးထားဖို့မြန်မာဘက်ကိုတိုက်တွန်းထားတယ်လို့ထိုင်းနယ်ကြားကော်မတီက Nation သတင်းစာကိုပြောကြားလိုက်ပါတယ်။
ရှေ့သတင်းပတ်အတွင်းယူကရိန်းအရေးကိစ္စအတွက်အမေရိကန်နဲ့ဆွေးနွေးမှုတွေပြုလုပ်တဲ့အခါ အမေရိကန်ရဲ့ဖိအားတွေကြောင့်သူတို့ဘက်ကတောင်းဆိုထားတဲ့အနောက်အုပ်စုနိုင်ငံတွေကရုရှားရဲ့လုံခြုံရေးကိုအာမခံပေးရမယ်ဆိုတဲ့အချက်ကိုအလျှော့ပေးမှာမဟုတ်ဘူးလို့ရုရှားကဒီကနေ့ပြောကြားလိုက်ပါတယ်။ဆွေးနွေးပွဲတွေကိုအလင်းမြန်အဆုံးသတ်ပြကောင်းပြစ်နိုင်တယ်လို့လည်းရုရှားကပြောပါတယ်။ဂျနီဗာ၊ဘရပ်ဆဲလ်စ်နဲ့ဗီယက်နာသုံးနေရာတို့မှာဆွေးနွေးမှုတွေဇက်တိုက်ပြုလုပ်သွားဖို့စီစဉ်ထားကြပေမဲ့တန်တမာအရေးအရအဲ့ဒီဆွေးနွေးမှုတွေဟာပထမတစ်ခုတည်းတွင်ရုတ်တရက်ပြတ်သွားကောင်းပြတ်သွားနိုင်တဲ့အခြေအနေရှိတယ်လို့ရုရှားလက်ထောက်နိုင်ငံသားရဲ့ဝန်ကြီးဆာဂျီရီယာကော့ဖ်ရဲ့ပြောကြားချက်ကိုကိုးကားပြီးတော့အစိုးရပိုင်း RNA သတင်းမှာဖော်ပြထားပါတယ်။ဒီဆွေးနွေးပွဲတွေအတွက်ရုရှားဘက်ကကောင်းမွန်တဲ့မျှော်လင့်ချက်မထားဘူးလို့ဆွေးနွေးပွဲတွေမှာရုရှားအဖွဲ့ကိုဦးဆောင်မဲ့လက်ထောက်နိုင်ငံသားရဲ့ဝန်ကြီးရက်ဖ်ကော့ရဲ့ပြောကြားချက်ကိုကိုးကားပြီးတော့ရုရှားအစိုးရပိုင်းသတင်းမီဒီယာမှာရေးပါတယ်။ရုရှားဘက်ကအလျှော့မပေးတဲ့သဘောထားရှိကြောင်းလက်ထောက်နိုင်ငံသားရဲ့ဝန်ကြီးအဲ့ဒီလိုပြောဆိုချက်ဟာစစ်အေးခေတ်ကာလနောက်ပိုင်းအမေရိကန်နဲ့ရုရှားအကြားကဆက်ဆံရေးမှာအတင်းမာဆုံးအခြေအနေကိုရောက်သွားစေပါတယ်။ယူကရိန်းနယ်စပ်မှာထောင်ပေါင်းချီတဲ့ရုရှားတပ်ဖွဲ့တွေစုဝေးရောက်ရှိနေတာဟာရုရှားကယူကရိန်းပိုင်နယ်မြေကိုခရိုင်းမီးယားကိုသိမ်းပိုက်လိုက်ပြီးရှင်းနေကြမှာတကြောပြန်ထိုးစစ်ဆင်သိမ်းပိုက်ဖို့ပြင်ဆင်နေတာဖြစ်နိုင်တယ်လို့အမေရိကန်နဲ့ယူကရိန်းတို့ကယူဆထားကြပါတယ်။ရုရှားကတော့ယူကရိန်းကိုသိမ်းပိုက်ဖို့အစီအစဉ်မရှိကြောင်းညှင်းဆိုထားပါတယ်ခင်ဗျာ။
စူပူမှုတွေကြောင့်လူ 9,000 ကျော်ကိုဖမ်းဆီးထားတယ်လို့ကာဆက်စတန်အာဒါဘိုင်တွေကတတင်းကုန်တွေကပြောကြားလိုက်ပါတယ်။စစ်ဆေးနေတဲ့အမှု125မှုအတွက်စုစုပေါင်းလူ 9,135 ဦးကိုဖမ်းဆီးထားတာဖြစ်တယ်လို့ပြည်ထောင်စုဝန်ကြီးဌာနတာဝန်ရှိသူတဦးကိုကိုးကားပြီးပြည်တွင်းမီဒီယာတွေကဆိုကြတာပါ။စွန့်ရင်တရားစရကျော်ဝပြီးလူဦးရေ19သန်းဝန်းကျင်ရှိတဲ့ကာဆက်စတန်နိုင်ငံမှာစာရပြစူပူမှုတွေဖြစ်နေတာတစ်ပတ်လောက်ရှိနေပြီးဒါဇင်ချီလူအသေးပြောက်ရှိခဲ့ပါတယ်။လောင်စာစီဈေးနှုန်းတက်သွားတာကြောင့်နောက်ဖက်ပိုင်းဒေသတွေမှာမငြိမ်မသက်မှုတွေစဖြစ်လာခဲ့ပြီးမြို့ကြီးတွေကိုကူးဆက်သွားခဲ့တာပါစီးပွားရေးအချက်အချာအယ်မတီမြို့မှာတော့စူပူမှုတွေဖြစ်ပွားခဲ့ပြီးရဲကပစ်ခတ်ခဲ့ပါတယ်ကလူးခံမှကျဲရစူးစုပေါင်းအဖြစ်စီယူရို195တန်းအမေရိကန်ဒေါ်လာအဖြစ်198တန်းရှိတယ်လို့ပြည်ထောင်စုဝန်ကြီးဌာနကတင်းငွေနေ့ကကိုးကားပြီးဒေသခံမီဒီယာတွေကသတင်းရေးကြပါတယ်ဗန်နဲ့စီးပွားရေးလုပ်ငန်းအပေါင်း100ကျော်တိုက်ခိုက်ခံရပြီးရင်စီးပေါင်း400ကျော်နဲ့အဖြစ်စီးခံရတယ်လို့ပြောပါတယ်။တိုက်ပြည်တော်မှာဒီကနေ့တော့ငြိမ်သက်သွားပြီလို့ပြည်ထောင်စုဝန်ကြီးအာလန်တာဂန်ဘာယက်ကဆိုပါတယ်။အယ်မတီမြို့မှာလည်းနိုင်ရှင်မှုရငြိမ်သက်သွားပြီးမြို့လယ်နေရာကိုလူတွေမကတ်မလာရဲအောင်ရဲကတခါတရံမှာတော့မိုးပေါ်အစင်းနဲ့ထောင်ပစ်နေတယ်လို့ AFP သတင်းဌာနကစနေနေ့ကပြောပါတယ်။
အန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိပိုင်းဒိုမီတာ19 kHz 15953ညပိုင်းဒိုမီတာ25 kHz 11803ညပိုင်းဒိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာပိုင်းလမ်းမီတာ190 kHz 15905ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တန်ကနေတနင်္ဂနွေညပိုင်းသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာကမ္ဘာတဝန်းကူးစက်မြန်ကိုဗစ်မျိုးဗီဇကွဲအိုမီကရွန်ကူးစက်မှုတွေအလင်းမြန်ဖြစ်ပေါ်နေတာမှာအိန္ဒိယနိုင်ငံမှာဇန်နဝါရီလ10ရက်စနေနေ့တည့်ရက်ထဲတွင်ရောဂါပိုးကူးစက်သူ 34,200 နီးပါးရှိခဲ့ပါတယ်။ဒါဟာပြီးခဲ့တဲ့မေလကစလို့ခုနှစ်လအတွင်းအများဆုံးကူးစက်မှုဖြစ်ပါတယ်။စနေနေ့တည့်ရက်ထဲမှာတင်သေဆုံးသူ285ဦးရှိခဲ့တာကြောင့်အခုချိန်ထိသေဆုံးသူစုစုပေါင်း9သိန်းနီးပါးရှိသွားပြီလို့အိန္ဒိယကျန်းမာရေးဌာနကထုတ်ပြန်ပါတယ်။ရောဂါပိုးကူးစက်သူစုစုပေါင်းအရေအတွက်ကတော့35သန်းကျော်သွားပြီဖြစ်ပါတယ်။ဖိလစ်ပိုင်နိုင်ငံမှာတော့လွန်ခဲ့တဲ့24နှစ်အတွင်းယောဂဘုတ်ကူးဆက်သူဟာ28,000ကျော်ရှိခဲ့တာမှာအဲ့ဒီထက်က60ရာခိုင်နှုန်းကျော်ဟာမြို့တော်မနီလာကကူးဆက်သူတွေဖြစ်တာကြောင့်မနီလာမြို့တွင်းဆေးရုံကဒင်တွေနဲ့တခြားဆေးဝါးဆိုင်ရာအထောက်အကူပစ္စည်းတွေတိုးမြင့်ချထားဖို့အမိန့်ထုတ်ပြန်ထားကြောင်းအစ်မြင့်အစိုးရအရာရှိတွေရဲ့ဒီကနေ့ပြောကြားချက်ကိုကိုးကားပြီးတော့ရိုက်တာသတင်းမှာဖော်ပြပါတယ်။ဒါ့အပြင်နိုင်ငံတော်ကာကွယ်ဆေးထိုးတဲ့လုပ်ငန်းတွေကိုတိုးမြင့်လှုပ်ဆောင်ဖို့အတွက်လည်းညွှန်ကြားချက်ထုတ်ပြန်ထားတယ်လို့ပြောပါတယ်။ကိုရိုနာဗိုင်းရပ်စ်ယောဂါပိုးစတင်ဖြစ်ပွားတဲ့တရုတ်နိုင်ငံမှာတော့စနေနေ့ကယောဂါပိုးကူးစက်သူ165ဦးရှိခဲ့တာမှာအဲ့ဒီထက်က62ဦးဟာနိုင်ငံတွင်းမှာတင်ကူးစက်သူတွေဖြစ်ပြီးကျန်83ဦးကတော့နိုင်ငံခြားကပြန်လာသူတွေဖြစ်တယ်လို့တရုတ်ကျန်းမာရေးဌာနကသတင်းထုတ်ပြန်ပါတယ်။ဂျပန်နိုင်ငံအိုကီနာဝါကျွန်းကအမေရိကန်စစ်ခြေစိုက်စခန်းအတွင်းမှာလည်းကိုဗစ် -19 ကူးစက်မှုတွေအရှိန်မြင့်ဖြစ်ပေါ်နေတာကြောင့်ဖြစ်ပေါ်နေတဲ့အကြောင်းဂျပန်အခြေစိုက်ကျိုတိုသတင်းမှရေးထားပေမဲ့အရေးအတွက်အတိအကျတော့ဖော်ပြထားခြင်းမရှိသေးပါဘူးခင်ဗျာ
။ကမ္ဘာတစ်ဝန်းမှာကိုဗစ် Omicron ပိုးတွေ့သူများလာသလိုကန့်သတ်ကြတဲ့တိုင်းပြည်တွေလည်းတိုးများလာနေပြီးတချို့တိုင်းပြည်တွေမှာကန့်ကွက်စာရပြတာတွေလည်းရှိလာနေကြပါတယ်။ Delta Crown လို့အမည်ပေးထားတဲ့ကိုဗစ်မျိုးကွဲအစ်စ်တစ်မျိုးကို Cyprus Tech Group ကတွေ့ရှိတယ်လို့ Surprise Mail သတင်းစာကပြောပါတယ်။American Power နိုင်ငံ9နိုင်ငံလာမဲ့လေယာဉ်ခရီးတွေကိုဟောင်ကောင်မှာအနည်းဆုံးနှစ်ပတ်ကြာကန့်သတ်လိုက်တဲ့အတွက် စီးပွားရေးတိုးတက်မှုအလားအလာကိုထိခိုက်နိုင်တယ်လို့ Fitch Ratings အဖွဲ့ကသတိပေးလိုက်ပါတယ်။နိုင်ငံတကာကုမ္ပဏီတွေရဲ့ဒေတာဆိုင်ရာရုံးချုပ်တွေကဟောင်ကောင်မှာရှိတာမို့အခုလိုသတိပေးလိုက်တာပါ။ Australia နိုင်ငံ New South Wales ပြည်နယ်မှာ COVID-19 ကြောင့်တနင်္ဂနွေနေ့ကသေဆုံးသူ16ဦးရှိခဲ့ပြီးကပ်ဘေးကာလ2နှစ်တွင်းထဲမှာအများဆုံးသေဆုံးမှုစံချိန်ဖြစ်ခဲ့ပါတယ်။ဒါပေမဲ့မရှိမဖြစ်လုပ်ငန်းတွေရဲ့ဝန်ထမ်းတွေကိုတော့အလုပ်ပြန်ဆင့်ခွက်ပေးထားပါတယ်။သူတို့ကနှကောင်းစီမတက်မနေရတတ်ထားမှာဖြစ်ပြီးနေတိုင်းပိုးရှိမရှိစစ်ဆေးရမှာဖြစ်ပါလေ။ကျင့်သက်မှာတော့နိုင်ငံတော်စုစုပေါင်းလူ3000ကျော်ဟာကတ်တပ်မှုအသစ်တွေကိုကန့်ကွက်ဆန္ဒပြကြပါလေ။ဂျာမနီနိုင်ငံမှာတော့အများပြည်သူဆိုင်ရာပွဲတွေနဲ့စားတောက်ဆိုင်ဘားဆိုင်တွေကိုတွားရင်ကန့်ကွက်ဆေးအပြစ်ထိုးပြီးကြောင်းအထောက်အထားတမမှုကိုဗစ်ပိုးစစ်ဆေးတာမတွေ့ရှိကြောင်းပြသရမယ်လို့ဝန်ကြီးချုပ် Olaf Scholz ကတနေ့ပေါ့ချာနေ့ကကန့်တက်လိုက်တဲ့အတွက်မြို့အတော်များများမှာစနေနေ့ကစန္ဒပြပွဲတွေဖြစ်ခဲ့ပါလေ။
မချတဲ့ခင်ကာလာကအာရေဗျာပြည်နယ်ပြင်အတွင်းဖမ်းမိလိုက်တဲ့လက်နက်တွေဟာအီရန်စိတ်ကမ်းတစ်ခုကနေယင်မင်နဲ့တခြားနိုင်ငံတွေကိုတင်ပို့နေတဲ့လက်နက်တွေဖြစ်တယ်ဆိုတာစုံစမ်းသိရှိရကြောင်းကုလသမဂ္ဂရဲ့အစီရင်ခံစာကိုကိုကာပီ The Wall Street Journal သတင်းစာကစနေနေ့မှာရေးပါတယ်။ယင်မင်နိုင်ငံမှာအီရန်ကကျော်ရောနောက်ခံပေးထားတဲ့ဟူတီသဘုံအဖွဲ့တွေနဲ့နိုင်ငံတကာအသိမှတ်ပြုလက်ခံထားတဲ့အစိုးရအဖွဲ့တို့အကြတိုက်ပွဲတွေကြောင့်2014ခုနှစ်ကလေးကပြည်တွင်းစစ်ဆင်ဖြစ်နေတာပါဟူတီသဘုံအဖွဲ့ကိုကုလသမဂ္ဂကလက်နက်တင်ပို့ရောင်းချမှု2015ခုနှစ်ကလေးကကန့်သက်ပိတ်ပင်ခဲ့ပါတယ်အီရန်ဟာဟူတီသဘုံအဖွဲ့ကိုလက်နက်တွေထောက်ပံ့ပေးနေကြောင်းအမေရိကန်ပြည်ထောင်စုနဲ့ယင်မင်အစိုးရတို့ကိုထောက်ခံထားတဲ့မဟာမိတ်ဆော်ဒီအာရေဗျာတို့ကဆွဆွဲပြောဆိုနေပါတယ်အီရန်ကတော့အဲ့ဒီဆွဆွဲမှုတွေကိုညှင်းဆို့ထားပါတယ်ရုရှားတရုတ်နဲ့အီရန်ထုတ်စစ်လက်နက်တွေကိုရေကြောင်းကုန်းကြောင်းတို့ကနေလျှို့ဝှက်တင်ပို့နေတယ်ဆိုတာယင်မင်ဆိုင်ရာကုလသမဂ္ဂကြွန့်ကျင်သူတွေကလုံခြုံရေးကောင်စီကိုတင်ပြခဲ့တဲ့လျှို့ဝှက်အစီရင်ခံစာကို The Wall Street Journal ကတွေ့ရှိခဲ့ကြောင်းရေးသားထားပါတယ်လက်နက်တွေတင်ပို့တဲ့တင်မော့ဟာအီရန်နိုင်ငံအရှေ့တောင်ပိုင်း Jask စိတ်ကမ်းတစ်ခုတည်းကနေထွက်ခွာတယ်ဆိုတာတွေ့ရှိရကြောင်းလည်းကုလသမဂ္ဂအစီရင်ခံစာမှာဖော်ပြထားပါတယ်ခင်ဗျာ
ကမ္ဘာနံပါတ်1တင်နစ်မှာဂျိုကိုဗစ်ဩစတြေးလျပြည်ဝင်ခွင့်ဗီဇာညှင်းပယ်ထိန်းသိမ်းထားခဲ့ရမဲလ်ဘုန်းမြို့ကပတ်ဟိုတယ်နေရာကိုအကြောင်းပြုပြီးဩစတြေးလျလူဝင်မှုစနစ်ပြုပြင်ပြောင်းလဲရေးကိုတက်ကြွလှုပ်ရှားသူများကတောင်းဆိုနေကြပါတယ်ဂျိုကိုဗစ်ရဲ့အတူဟိုတယ်တစ်ခုထဲမှာထိန်းသိမ်းထားခံရသူတွေကတော့နိုင်ငံရေးခွန်လုံခွင့်တောင်းခံထားသူအယောက်30ကျော်ပဲဖြစ်ပါတယ်ဒုက္ခသည်လျှောက်ထားတာကိုညှင်းဆို့ခံပြီးတဲ့နောက်တိုက်ပီကနှင်ထုတ်ခါပေမဲ့အယူကဝင်နေစဉ်တွင်မှအခုလိုထိန်းသိမ်းထားတာပါအသက်15နှစ်အရွယ်ကလေးတောင်အထိမ့်သိမ့်ခံရတာကိုတက်ကြွလှုပ်ရှားသူတွေကအထူးညွန့်ပြောကြပါတယ်။မယ်ဒီအလီမီရှိတဲ့အဲ့ဒီကလေးဟာလေနဲ့ကူးလာသူတွေနဲ့အတူပါခဲ့ပြီးကျွန်းနိုင်ငံတွေပေါ်ကထိမ့်သိမ့်စခန်းတွေမှာ9နှစ်ကျော်နေထိုင်ခဲ့ပြီးဖြစ်ပါတယ်။စာချုပ်တန်တန်းကိုဆုံးသွားလို့သူတို့ကိုဩစတြေးလျပြန်ခေါ်ခဲ့ရကဂျိုကိုဗစ်ထားတဲ့ဟိုတယ်မှာပဲထိမ့်သိမ့်ခံထားရတာပ
ါ။နောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းလိုင်နဲ့ဦးတမောင်သန်းတို့ကြီးညာပေးကြတာဖြစ်ပါတယ်။အခုကစပြီးတော့သတင်းဆောင်ပါးတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးတော့မှာဖြစ်ပါတယ်။အရင်ဆုံးတော့ချင်းပြည်နယ်ဘက်ကတိုက်ပွဲသတင်းတွေကိုပြောပြပေးခြင်းပါတယ်။ချင်းပြည်နယ်ကံပတ်လက်မြို့မှာအခြေစိုက်တဲ့စစ်ကောင်စီတပ်ဖွဲ့ဝင်အချင်းချင်းကြားမနေ့ကပြစ်ခတ်မှုဖြစ်ခဲ့ပြီးတော့အရာရှိ3ဦးသေဆုံးသွားတယ်ဆိုတာကိုစစ်ကောင်စီဘက်ကအတည်ပြုပါတယ်။တခါမတူပီမြို့နယ်အတွင်းစစ်တပ်ကဖမ်းဆီးသွားတဲ့ရွာသားတွေအထက်ကဆယ်ယောက်ရဲ့အလောင်းကိုဒီကနေ့တွေ့ရတယ်လို့ချင်းကာကွယ်ရေးအဖွဲ့ CDF ဘက်ကလည်းပြောပါတယ်။ချင်းပြည်နယ်ဘက်ကဒီသတင်းတွေကိုရန်ကုန်ကလာတဲ့သတင်းကိုတော့ဒီကိုသားညုံကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ
။ချင်းပြည်နယ်ကံပတ်လက်မြို့အတွင်းမှာတပ်ဆွဲထားတဲ့တပ်ထဲမှာဒီမနက်ပိုင်းကပြစ်ခတ်မှုဖြစ်ခဲ့လို့အရာရှိ3ဦးသေဆုံးသွားတယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းက VOA ကိုအတည်ပြုပြောပါတယ်။
အပက်လက်မှာမနေ့က30နိုင်ကွာ17နိုင်တောင်ပါအဲ့မှာရှိတဲ့စစ်တီတူကအဲ့စစ်တီကတော့စစ်စင်ရေးမှာသူပေါင်းရက်ခဲ့တဲ့ဒေသတစ်ခုမှာပတ်သက်ပြီးသူ့ကိုစစ်ဆေးနေတာရှိတယ်အဲ့စစ်ဆေးနေတဲ့စစ်တီကပဲအဲ့မှာပြစ်ခတ်တဲ့ချိန်တော့ဖြစ်သွားခဲ့တယ်အဲ့မှာအရာရှိတူတော့ပြေးသွားတာတော့ရှိပါ
ကပက်လက်မြို့ကတူကတော့တည်ဆုံသွားတဲ့အရာရှိအလောင်းကိုဒီမနေ့မှာပဲရဟယင်နဲ့တည်ဆောင်သွားတယ်လို့ဆိုပါတယ
်ဖုန်ကြီးကျောင်းမှာနေတဲ့စစ်သားတွေနဲ့ရန်အောင်စစ်တီမှာနေတဲ့စစ်သားတွေအဲ့လိုရံဖြစ်ကြတဲ့တိုက်ကြတယ်လို့ကြိကြတယ်လို့တရင်းကထွက်တယ်ဒီမှာ၄ယောက်ပြောကြတယ်သူတို့ကဝိတကြုံချက်ချင်းနေကားနဲ့ချက်ချင်းနေအဖွဲ့ကြီးပြန်ပို့တာသူတို့ရလောင်းအင်းဟဲ့ယောက်ကိုတော့ဒီမှာမဟုတ်တယ်တဲ့ဒီအရာရှိဟဲ့ယောက်ကိုပဲလေဟဲလီကော်ပတာနဲ့ပြန်ပေးသွားတာ
တပ်ဖွဲ့အတွင်းမှာအထက်အောက်မကြည့်တယ်လို့မနေ့ကပြစ်ခတ်မှုဖြစ်ပေါ်တာလို့မြို့ကန်တွေကတော့ပြောပါတယ်ကံပက်လက်မြို့မှာစစ်ကောင်စီတပ်ဖွဲ့တွေဟာစာတင်ကြောင်းစီးပွားရေးဘဏ်မြို့နယ်အုပ်ချုပ်ရေးယုံမြို့နယ် NLD ယုံတို့မှာတက်ဆွဲထားကြတာပါကံပက်လက်မြို့မှာဒဇမလဇန်တုံးကလေးကစပြီးတော့စစ်ကောင်စီတပ်နဲ့ကံပက်လက်ကာကွယ်ရေးအဖွဲ့ CDF ကံပက်လက်တို့ကြားတိုက်ပွဲဖြစ်ပွားနေတာပါချင်းပြည်နယ်မတူပြည်မြို့နယ်တဲမှာတော့ ပြီးခဲ့တဲ့ဇန်နဝါရီလ6ရက်နေ့နဲ့9ရက်နေ့တုန်းကမတူဘီမြို့နယ်ကီးလုံနဲ့လုံလော်ရွာကြားမှာစစ်ကောင်စီတပ်နဲ့မတူဘီ PDF တို့ကြားတိုက်ပွဲဖြစ်ခဲ့ပါတယ်။အဲဒီစီးရဲတင်းမာမှုတွေအတွင်းခီးသွွားရွာသားအတော်များများကိုစစ်ကောင်စီဘက်ကဖမ်းဆီးတာခံခဲ့ရတယ်လို့မတူဘီ PDF တာဝန်ရှိသူကပြောပါတယ်။ဒီကနေ့မနက်ပိုင်းမှာတော့ဖမ်းဆီးခံရသူတွေရဲ့အလောင်း10လောင်းတွေ့ရှိခဲ့ရတယ်လို့မတူဘီ PDF တာဝန်ရှိသူတွေကဆိုပါတယ
်။10လောင်းတွေ့ပြီပေါ့နော်။ကျွန်တော်တို့အဲ့ဒီသူတို့စီဆုံးတဲ့သူတွေရဲ့ရွာတွေကိုရေးအချက်လက်တွေတော့ကျွန်တော်တို့လိုက်နေတော့မို့အနည်းဆက်ဆုံးကတော့ကျွန်တော်တို့ငလိုင်တို့ဒီလုံးတို့လုံတော်တို့ဒီရွာတွေလည်းပြပါပါတယ်ခင်ဗ
ျစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းကတော့တည်ဆုံသွားသူတွေဟာတိုက်ပွဲအတွင်းတည်ဆုံသွားတဲ့ CDF အဖွဲ့ဝင်တွေဖြစ်ပြီးတော့တိုက်ပွဲအတွင်းဆက်လက်နေပစ္စည်းတွေတင်းစီရရှိခဲ့တာလို့အခုလိုပြောပါတယ
်6ရက်နေ့မှာတော့အဲ့မတူဘီပြက်မှာတော့ရှိတယ်မတူဘူးရဲ့မြောက်ဖွဲ့မီတာပေါင်း2000ကျော်တော့အဲ့မှာအကျန်းပဲ10ဦးနဲ့ပြစ်ခတ်မှုဖြစ်တယ်သူတို့အနောက်မြောက်ဖက်ဆောက်ပါတယ်သူတို့စီကအလောင်းဒါကရလိုက်တာရှိတယ်ပြင်တနတ်6လက်မီယာရှိတယ်သူတို့စီးလာတယ်ဆိုင်ကယ်ရေးစီးရရှိတာရှိအဲ့ဖြစ်စင်နေရှိတယ
်တဆုံးသူတွေဟာ CDF အဖွဲ့ဝင်မဟုတ်ဘဲနဲ့ခီးသွွားရွာသားတွေဖြစ်တယ်လို့မတူဘီ PDF တာဝန်ရှိသူတူကတော့ညင်းဆိုပါတယ်
ကျွန်တော် CDF တပ်ဖွဲ့ဝင်တွေတရားမမပါပါဘူးခင်ဗျာဒါစစ်ကောင်စီရဲ့လေညာတွတ်သူတက်ပါဒါကျွန်တော်တို့ကြီးပါးတွေမှာနေထိုင်နေတဲ့ခီးသွားလာနေတဲ့ပြည်သူတွေဖြစ်ပါတယ်ခင်ဗျာ
တပ်ပွဲကာလအတွင်းကီလုံလုံးလော်ရွာကိုခီးသွားနေတဲ့ပြည်သူ9ဦးထက်မနည်းကိုစစ်တပ်ကဖမ်းသွားတယ်လို့မတူဘီ CDF ပြည်ချိုင်းတာဝန်ရှိသူကဇန်နဝါရီလ9ရက်နေ့ကလေးက view ကိုပြောခဲ့မှုပါတယ်စစ်တပ်ကနေအာဏာထိန်းသိမ်းပြီးတဲ့နောက်ပိုင်းစစ်တပ်လအတွင်းချစ်လူမျိုး163ကိုစစ်ကောင်စီတပ်ကတတ်ဖြတ်ခဲ့တယ်လို့ချင်းရရအဖွဲ့ချုပ် ICA ကဇန်နဝါရီလ6ရက်နေ့ရက်စွဲနဲ့ထုတ်ပြန်ထားပါတယ်။လက်ရှိမတူဘီမြို့နယ်မှာစစ်ကောင်စီတပ်နဲ့ချင်းကာကွယ်တပ်ဖွဲ့တို့ကြားဆေးအိယာထိတ်တဲရင်ဆိုင်နေသေးပဲလို့မတူဘီ PDF တာဝန်ရှိသူတူကလည်းပြောပါတယ်ခင်ဗျာ
။ကုသညုံပြောပြသွားတာဖြစ်ပါတယ်ခင်ဗျာ။အခုတခါတော့လွန်ခဲ့တဲ့တနင်္လာအမေရိကန်လွှတ်တော်ဝင်ရောက်စီးနှင်းမှုနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုပြောပြချင်ပါတယ်။2020ခုနှစ်အမေရိကန်ရွေးကောက်ပွဲမှာဂျိုးဘိုင်ဒန်အနိုင်ရတယ်ဆိုတဲ့ရလဒ်ကိုပြောင်းပစ်ဖို့ကြိုးစားတဲ့အနေနဲ့သမ္မတထရမ့်ကိုထောက်ခံသူတွေကလွှတ်တော်အဆောက်အဦးကိုဝင်ရောက်စီးနှင်းခဲ့တာတနေ့ရှိလာတဲ့အချိန်မှာအဲ့ဒီဝင်ရောက်စီးနှင်းမှုမှာပါခဲ့တဲ့သူတွေတဲက155ယောက်ကသူတို့မှာအပြစ်ရှိကြောင်းတရားရုံးမှာဝန်ခံထွက်ဆိုခဲ့ပြီးဖြစ်ပေမဲ့တခြားယာနဲ့ချီတဲ့သူတွေဟာသူတို့ပါဝင်ခဲ့မှုအတွက်ဆိုတဲ့စွဲချက်ကိုရင်ဆိုင်ရမယ်အမှုရချင်းကိုစောင့်ဆိုင်းနေကြသေးဖြစ်ပါတယ်။ရချင်းစောင့်နေသေးဖြစ်တဲ့အမှုတွေဟာလွတ်တော်အစအဦးဝင်စီးမှုမှာပါဝင်သူတွေကိုအရေးယူနိုင်ရေးလုပ်ငန်းစဉ်ရဲ့တစိမ့်တစိမ့်သာဖြစ်တဲ့အကြောင်း VOA လွတ်တော်သတင်းတော့ Catherine Gibson ပြပို့ထားတဲ့သတင်းကိုကိုဇော်ဝင်းလိုင်းပြောပြပေးမှာဖြစ်ပါတယ်ဗျာ
။နေပောင်းနေရာအတွင်းအမေရိကန်လွတ်တော်အစအဦးအဆိုးရွားဆုံးတက်ခတ်ခံခဲ့ရတဲ့ဇန်နဝါရီလ6ရက်နေ့ဖြစ်စဉ်မှာဘသူကတာဝန်အရှိဆုံးလဲဆိုတဲ့အပေါ်အခုချိန်ထိမေးခွန်းထုတ်နေကြဆဲပါသမ္မတထရန့်ကိုထောက်ခံသူတွေကတော့ဒီဖြစ်ရဟာတိတ်အဆိုးဝါးကြီးမဟုတ်ဘူးလို့ပြောဆိုနေကြပေမဲ့ဝေဖန်သူတွေကတော့ဂျိုးဘိုင်ဒန်ရဲ့ရွေးကောက်ပွဲအောင်ပွဲကိုပြောင်းလဲပစ်ဖို့သမ္မတထရန့်ကိုယ်တိုင်ကသူ့လူတွေကိုတရားညွှန်ကြားချက်ပေးခဲ့တာဖြစ်တဲ့အတွက်ဒီမိုကရေစီဖြစ်စဉ်ကိုပြတ်ပြားတော့အောင်လှုပ်ဆောင်လိုက်တာလို့ပြောကြပါတယ်စူပူအောင်ကြွသူတွေကလွတ်တော်ဆာဦးရဲ့ဝင်ရောက်လာကြတဲ့အတွက်ဂျိုးဘိုင်ဒန်ရွေးကောက်ပွဲအနိုင်ရကြောင်းအတည်ပြုပေးရေးအဲ့ဒီအချိန်မှာလှုပ်ဆောင်နေကြတဲ့လွတ်တော်အမတ်တွေနဲ့ဝန်ထမ်းတွေရဲ့လုံခြုံရေးအတွက်စိုးရင်စရာဖြစ်လာခဲ့ပါတယ်။အဲ့ဒီလိုဖြစ်သွားခဲ့တဲ့ကိစ္စနဲ့ပတ်သက်လို့နောက်ပိုင်းမှာလွတ်တော်ဥက္ကဋ္ဌနန်စီပလိုစီကသူ့သဘောထားကိုအခုလိုပြောခဲ့ပါတယ
်။ I'll never forgive President, former President of the United States.
ကျွန်မသူ့ကိုဘယ်တော့မှခွင့်မလွှတ်ပါဘူး။သမရဟောင်းကိုပြောတာပါ။ပြီးတော့ကျွန်မတို့ရဲ့ဝန်ထမ်းတွေစိတ်ဓာတ်ရရပါအောင်လွတ်တော်ကိုခြေလွတ်ခဲ့တဲ့သူ့ရဲ့လက်ပါစီတွေသူ့အတွက်အနိုင်ကျင့်ပူကြပေးသူတွေကိုခွင့်မလွှတ်ပါဘူ
းလွတ်တော်ကိုအကြမ်းဖက်ဝင်ရောက်စီးနှင်းမှုဖြစ်ပြီးရပ်ပိုင်းအကြာမှာပဲစူပူအောင်ကြွအောင်လှုပ်ဆောင်မှုနဲ့တမနာထရန့်ကိုတရားစွပ်ဆိုဖို့အောက်လွတ်တော်ကချက်ချင်းဆောင်ရွက်ခဲ့ပါတယ်ဒါပေမဲ့အဲ့ဒီစွပ်ဆိုချက်အတွက်အပြစ်မရှိသောအထက်လွတ်တော်က2021ခုနှစ်ဖေဖော်ဝါရီလထဲမှာမဲခွဲဆုံးဖြတ်ခဲ့ပါတယ်အဲ့ဒီနေ့ကလုံခြုံရေးအရာယုံရင်းပြက်ကွက်ခဲ့တာတွေနဲ့ပတ်သက်လို့လွတ်တော်မှတွေကကြားနာမှုတွေအကြင်ကြင်လုပ်ပြီးပါပြီအဲဒီကသမ္မတထရမ့်ရဲ့လှုပ်ဆောင်ချက်တင်တဲ့ပတ်သက်လို့စုံစမ်းစစ်ဆေးဖို့အောက်လွှတ်တော်ကဇွန်လကုန်ပိုင်းမှာကော်မတီဖွဲ့တာဝန်ပေးလိုက်ပါတယ်။အင်ဂျူရောအရာရှိတွေနဲ့သမ္မတထရမ့်ရဲ့ရွေးကောက်ပွဲအောင်နိုင်ရေးအဖွဲ့ကဝန်ထမ်းတွေလာရောက်ထွက်ဆိုကြဖို့အဲ့ဒီစုံစမ်းရေးကော်မတီကဆင့်ခေါ်စာတွေထုတ်ခဲ့ပါတယ
်။ Fine Mark Randall Meadows in contempt of Congress.
လွှတ်တော်ကိုမထေမဲ့မြင်ပြုမှုနဲ့ Mark Meadows မှာအပြစ်ရှိကြောင်းကော်မတီဒုဥက္ကဋ္ဌ Liz Cheney ကကြေညာသွားတာပါ။ကော်မတီကစုံစမ်းတွေးရှိတာတွေကိုအခုနှစ်နိုဝင်ဘာလမှာကျင်းပမဲ့ဂျာကာလာရွေးကောက်ပွဲတွေမတိုင်ခင်ထုတ်ပြန်မှုရှိပါတယ်။ဒါပေမဲ့ဒီတွေးရှိချက်တွေဟာဥပဒေကြောင်းအရအရေးယူလို့မရပါဘူး။လူညိုရေးအဖွဲ့ဝင်တွေနဲ့မီဒီယာသမားတွေကိုအကြမ်းဖက်တိုက်ခတ်မှုလို့ပြင်းထန်တဲ့စွဲချက်တွေအပါအဝင် တခြားတင်းငယ်တဲ့ပြည်မှုတွေနဲ့လူပေါင်း900လေးဦးကိုဆွဲချက်တင်ထားပါတယ်။စစ်တေးချောအဖွဲ့ထဲမှာပါဝင်သူ80ကနေ80အကြားလောက်ကတော့ပုံမပြင်းထန်တဲ့လူဝက်စာပူပေါင်းကြံစည်မှုနဲ့ဆွဲချက်တင်ခံရနိုင်တယ်လို့ဂျော့ရှ်ဝါရှင်တန်တက်ကတော်အစွန်းရောင်လုပ်ငန်းများလေးလာရေးဌာနကဂျွန်လူးဝစ်ကတုံ့တက်ပါတယ
် Some 3%ers mixed in there.who are alleged to have
brought wise to outkeepers to lu phwe ri ha tani ta cha phwe si tha de chan phat swin yaw phwe ri ba di the ma yono paw win la de 3%ers lu phwe ri ka ro lut taw sana pya bwe ga me gun ni ko na chaung bu tet tet twa ja ma hoh paw tru ha yam mu mu chu saung na na net dwi phyan na lut taw sa au ne ko sit ta ri lu mi shit taw tan si bi lo sin sin ja chi tet da virginia hotel ri ma tan net dwi chan tha ka ya sa de chu tin chan si mu ri lo saung bi lo twa ka ja da ba
အဲ့ဒီဇန်နဝါရီလ6ရက်နေ့စူပူအောင်ကြွမှုအတွင်းလူ6ဦးသေဆုံးခဲ့ပါတယ်။ဒါပေမဲ့ဒီနေ့အထိမေကွန်းထုတ်ဆရာဖြစ်နေတာကအဲ့ဒီစူပူမတည်ငြိမ်မှုတွေဟာအစီအစဉ်မရှိဘဲရုတ်တရက်ထဖြစ်သွားတာလား။ဒါမှမဟုတ်သမရထရန့်ကိုယ်တိုင်ကဂျိုတင်ပြင်ဆင်ပြီးညွှန်ကြားခန်းစီခဲ့တာလားဆိုတဲ့အချက်ပဲဖြစ်ပါတယ်ခင်ဗျာ
။ကိုဇော်အွန်လိုင်းပြောပြသွားတာဖြစ်ပါတယ်။အခုတခါတော့ထိုင်းနိုင်ငံဘက်ကကိုဗစ်ဆိုင်ရာသတင်းတစ်ပုဒ်ကိုဆက်ပြီးတော့အလှည့်ပေးကြပါတယ်။နှစ်သစ်မှာကမ္ဘာတဝန်းကိုဗစ်ကူးစက်မှုအရှိန်ကျမသွားသေးဘဲပြီးခဲ့တဲ့နှစ်ကုန်ပိုင်းကတောင်အာဖရိကမှာစတင်တွေ့ရှိခဲ့တဲ့ Omicron မျိုးကွဲဗိုင်းရပ်စ်ကြောင့်ကိုဗစ်ကူးစက်မှုအလွန်မြင့်တက်လာတာကိုတွေ့ရပါတယ်။ Omicron ပိုးတင်တဲ့ပတ်သက်ပြီးထိုင်းနိုင်ငံရဲ့အခြေအနေကို Reuters သတင်းဆောင်မဟုတ်အခြေခံပြီးတော့ကိုအောင်မြတ်သူကပြောပြပေးမှာဖြစ်ပါတယ်ဗျာ
။ထိုင်းနိုင်ငံမှာ Omicron ကိုဗစ်မျိုးကွဲကူးစက်မှုတွေမြင့်တက်လာနေတာကြောင့်စိုးရိမ်မှုတွေလည်းတိုးလာနေပါတယ်။မြို့တော်ဘန်ကောက်ကကိုဗစ်အခမဲ့စမ်းသပ်ပေးနေတဲ့လောအာဘီအဖွဲ့တစ်ခုဖြစ်တဲ့ Sandy Foundation ရဲ့ခေါင်းဆောင်တူဖြစ်တဲ့ Chris Portranandana ကတော့အခုလိုကူးစက်မြန် Omicron မျိုးကွဲအပါအဝင်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုအသစ်တွေထပ်ပြီးတော့ဖြစ်လာမှာကိုစိုးရိမ်နေတယ်လို့ဆိုပါတယ
် I believe that the number will go up but I'm not sure
ကူးစက်မှုကဒီထက်များမယ်လို့ထင်ပါတယ်ဘယ်လောက်များတယ်ဆိုတာကတော့မသိကြပါဘူးအခုတစ်နေ့ကူးစက်နှုန်းက3000လောက်ရှိပါတယ်အနည်းကဆိုဒီထက်များမယ်ထင်တယ်ကျွန်တော်တို့ဇန်တိုင်းအဖွဲ့ကိုဆက်သွယ်လာတဲ့လူနာတွေကြီးပဲတရက်တရက်ကိုရကြပါတယ်ဒါကြောင့်တရက်ကို3000ကူးတယ်လို့မထင်ပါဘူးတကယ့်အရေးအတွက်ကဒီထက်23ဆပိုများပါလိမ့်မယ
်ထိုင်းနိုင်ငံရဲ့ Omicron ကူးစက်မှုကပြီးခဲ့တဲ့ဗုဒ္ဓဦးနေ့ကဆိုရင်3ဆတိုးပြီးတော့စုစုပေါင်း2338ယောက်အထိကူးစက်ခဲ့ပါတယ်ဒါကမနေ့ကဒီဇင်ဘာလနဲ့စာရင်940ပိုးပါတယ်ကူးစက်မှုထဝက်လောက်ကတော့နိုင်ငံခြားကဝင်ရောက်လာသူတွေဈေးကပါလောလောဆယ်မှာတော့တတိုင်းပြည်လုံးကူးစက်မှုသစ်4000နီးပါးရှိနေပြီးတော့ပြီးခဲ့တဲ့နှစ်ကုန်ပိုင်းကတည်းကနေ့စဉ်ကူးစက်မှု2600နီးပါးရှိနေတာပါခရစ်ကတော့အစိုးရရဲ့ပြင်ဆင်မှုပိုင်းကိုအခုလိုပြောပါတယ
် Not sure how prepared for us right now for
ဆေးရုံတော်တော်များများကနေမာသီးကြားခွဲနေရတဲ့အစီအစဉ်ကိုရပ်ထားလိုက်ပြီးဆိုတဲ့အခါကျတော့ကျွန်တော်တို့အတွက်ရောလူအဖွဲ့အစည်းတစ်ခုလုံးအတွက်ဘလို့ပြင်ဆင်ထားလဲဆိုတာသိချမသိထားပါဘူးဒီလိုင်းကတကယ်ပဲရောက်လာမယ်ဆိုရင်ပြင်ဆင်ထားနိုင်ဖို့အတွက်အစဉ်သင့်ရှိနေရမယ့်အချိန်ရောက်နေပြီလို့ကျွန်တော်ထင်ပါတယ်အဲ့ဒါမှသာလူတွေလမ်းပေါ်မှာအသက်ဆုံးရတာမျိုးဖြစ်ခဲ့ရဘူးတဲ့ဇူလိုင်ဒါမှမဟုတ်ဩဂတ်လတွေတုန်းကလို့ထပ်မဖြစ်မှာပါ
အသက်60အရွယ်ရှိဖြစ်တဲ့ Condorat Yutagon ကတော့ပိတ်ထားရတာ9လရှိဖြစ်တဲ့သူမရဲ့စတိုးဆိုင်လေးကိုပြီးခဲ့တဲ့ဗုဒ္ဓနေ့ကပြန်ပြီးတော့ဖွင့်ပါတယ်အခုတော့သူဆိုင်ကိုလောအာဘေးအဖွဲ့တွေကပိုးသက်စေဖြန်းပေးနေပြီးတော့သူကတော့သတိထားနေရတယ်လို့အခုလိုပြောပါတယ
်။အခြေအနေကိုကျွန်မတော်တော်လေးစိုးရိမ်မိပါတယ်။ဒါပေမဲ့လည်းသတိကြည်ကြည်တော့ထားပါတယ်
။သူမရဲ့ဓာတ်ခွဲနမူနာအဖြစ်ကိုစောင့်နေတဲ့အသက်83နှစ်အရွယ်ရှိပြီဖြစ်တဲ့နီယနာလက်စမန်ကလည်းအခုလိုပြောပါတယ်
။မိတ်ကောင်းဝန်နာทั้งก่อนนะกลัวกว่าเยอะ
แต่อันนี้ปูปี้ရှိရဲ့ Delta မျိုးကွဲလောက်တော့မစိုးရိမ်မိပါဘူး။အိမ်ထဲကနေပြီးတော့အပြင်ထွက်လို့မရမှကိုပဲကြောက်ပါတယ်။ကျမတို့အလွယ်တကူပဲကူးစက်နိုင်မယ်ဆိုတာလည်းသိပါတယ်။ဒါပေမဲ့လည်းမသိနိုင်ဘူးလေ။တော်တော်လေးတော့ဖျားမှာပေါ့
။ထိုင်းနိုင်ငံမှာကိုဗစ်ကပ်ဘေးကြီးစတင်ကြတဲ့ကဆိုရင်လူပေါင်း 2.2 တန်းလောက်ကူးစက်ပြီးတော့ 12,000 လောက်ကိုရိုနာဗိုင်းရပ်စ်နဲ့ဆက်ဆက်ပြီးတော့သေဆုံးမှုတွေရှိခဲ့ပါတယ်။လူဦးရေ 82 တန်းလောက်နေထိုင်တဲ့နိုင်ငံနဲ့ကိုဗစ်ကာကွယ်ဆေးနှစ်ကြိမ်ထိုးပြီးသူက64ရာခိုင်နှုန်းကျော်ရှိပေမဲ့အာဖိကာကွယ်ဆေးဘူစတာထိုးပြီးသူတွေကတော့ 9.9 ရာခိုင်နှုန်းပဲရှိနေပါသေးတယ်ခင်ဗျာ
။ကိုအောင်မြတ်သူပြောပြသွားတာဖြစ်ပါတယ်။အခုတခါတော့တရုတ်နိုင်ငံနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုပြောပြချင်ပါတယ်။ဟောင်ကောင်နဲ့တရုတ်ပြည်ကလူတွေအတွက်ကနေဒါနိုင်ငံဟာရွှေပြောင်းနေထိုင်ဖို့ဆွဲဆောင်မှုရှိတဲ့နိုင်ငံပါ။အကြောင်းပြချက်ကတော့စီးပွားရေးကနေနိုင်ငံအထိရှိပါတယ်။ဗီဒီယိုသတင်းတော့ Jasmine Oni ပေးပို့ထားတဲ့သတင်းကိုဥတ္တမောင်သံကပြောပြပေးမှာဖြစ်ပါတယ်ဗျာ
။ဝ
ဟောင်တွေ့တရုတ်ပြည်ကထွက်သွားဖို့ကလွယ်ပြီးတခြားရွေးစရာမရှိဘူးလို့ခုလိုပြောပါတယ
်因为我的艺术作品被关进
ကျွန်တော်အမှုပညာလက်ရည်အကြောင်းအစိုးရကထောင်ချခဲ့တယ်ဗျမွေးရမီကနေထွက်ဖို့ကလွယ်လို့ကျွန်တော်မှရွေးစရာမရှိပါဘူ
းဘေကျင်းကအမှုပညာရှင်ဟွာဟာတရုတ်နိုင်ငံသားတွေရဲ့ဒုက္ခတွေကိုသူ့လက်ရာတွေနဲ့လူမှုမီဒီယာတွေမှာအသုံးပြုမှတ်တမ်းတင်ပါတယ်သူ့ကိုတရုတ်အာဏာပိုင်တွေကချိန်ချောက်တာဖမ်းဆီးခဲ့တာအချိန်ချင်းရှိခဲ့ပြီးအလုံးနဲ့ပြန်လဲပညာပေးစခန်းမှာ15လနေခဲ့ရတယ်လို့လည်းပြောပါတယ်။အခုကနေဒါမှာနိုင်ငံရေးခလုံခွင့်ရှောက်ထားပါတယ်။ကနေဒါနိုင်ငံမှာရွှေပြောင်းနေထိုင်သူတွေရဲ့အတိုက်အဝန်းအကြီးကြီးရှိပါတယ်။ဗန်ကူးဗားမြို့မှာလူဦးရေ20ရာခိုင်နှုန်းကတရုတ်အဆက်အနွယ်တွေပါ။ပညာရေးနဲ့စီးပွားရေးအခွင့်အလမ်းတွေအတွက်အများအပြားကဒီကိုလာခဲ့ကြတာပါ။ဒါပေမဲ့ဟွာလူတခြားလူတွေကတော့နိုင်ငံရေးခလုံခွင့်ရှာဖို့ကနေဒါကိုရောက်လာကြတာဖြစ်ပါတယ်။ဟွာဟာအခုလိုဆက်ပြီးပြောပါတယ်။
စုကြည့်ဆောင
် In reality even though people are
တကယ်အဖြစ်ကတော့တရုတ်ပြည်မှာလူအခွင့်အရေးမရှိဘူးလို့ကျွန်တော်ခံစားရပါတယ်
။ဟောင်ကောင်နဲ့တရုတ်ပြည်မှာကြီးမှာမကြမီနှစ်များအတွင်းကိုယ်ရိုးကားရနိုင်လာတယ်လို့ဝေဖန်သူတွေကပြောကြပါတယ်။2020မှာအမျိုးသားလုံခြုံရေးဥပဒေအစ်စ်တရက်ကိုတရုတ်ကချမှတ်ခဲ့ပါတယ်။အဖြစ်အမောက်လုပ်ငန်းတွေဒါမှမဟုတ်အချမ်းဖက်လောက်ရတွေအတွက်တာဝန်ရှိသူတွေကိုပြစ်မှတ်ထားတာလို့ပြောပြီးပြောဆိုခွင့်နဲ့စုရုံးခွင့်တွေကိုကန့်တတ်ခဲ့ပါတယ်။ဟောင်ကောင်မှာဒီမိုကရေစီလိုလားတဲ့ဆန္ဒပြပွဲတွေလက်ချီဖြစ်ခဲ့ပြီးတဲ့နောက်ပြည်သူလူထုကိုကာကွယ်ဖို့အဲ့ဒီဥပဒေကိုလိုအပ်တယ်လို့ဘေကျင်းကနိုင်ငံတော်ပိုင်းမီဒီယာတွေကဆိုကြပါတယ်။အဲ့ဒီဥပဒေကိုတုံ့ပြန်တဲ့အနေနဲ့ကနေဒါနိုင်ငံကအလုပ်လုပ်ကိုင်ခွင့်ဖန်တီးပေးခဲ့ပြီးဟောင်ကောင်မှာနေထိုင်သူတွေအတွက်ကလေးရတဲ့ငါမအမြဲတမ်းနေထိုင်ခွင့်ရရှိနိုင်တဲ့လမ်းကြောင်းနှစ်ကြောင်းကိုဖွင့်ပေးခဲ့ပါတယ်။ကနေဒါကိုလာဖို့အတွက်ဟောင်ကောင်မှာနေထိုင်သူတွေစိတ်ဝင်စားမှုမြင့်မားလာတာကိုလူဝင်မှုကြီးကြပ်ရေးဆိုင်ရာအတိုင်းပင်ခံလုပ်ငန်းလုပ်နေသူတွေကတွေ့ချီလာကြပါတယ်။ဟောင်ကောင်ကဒီကနေဒါကိုရွှေ့ဖို့လွယ်ကူအောင်လုပ်ထားပေမဲ့ရွှေ့ပြောင်းလာကြသူတွေများလာကြတာကိုတော့မကြုံရသေးပါဘူး။အစီအစဉ်ရဲ့ပထမ3လသောကာလမှာဗီဇာအမျိုးမျိုးကိုလျှောက်ထားကြတာ3000ကျော်ရှိပါတယ်။1998ခုနှစ်မှာဟောင်ကောင်ကိုတရုတ်ကိုပြန်လွှဲပြောင်းတဲ့အခါကနေဒါကိုရွှေ့လာကြမဲ့သူ3,350ရှိလိမ့်မယ်လို့ခန့်မှန်းထားကြတာကိုရစ်ချတ်ကာလင်ဟာလူဝင်မှုဆိုင်ရာရှေ့တည်တယောက်ဖြစ်ပါလေ။သူကအခုလိုပြောပါတယ်
expected tsunami
နိုင်ငံသားလျှောက်ထားရေးပါဝင်လူဝင်မှုအမျိုးအစားအသေးသေးမှာဟောင်ကောင်ကနေလျှောက်လာဆူနာမီလှိုင်းကြီးတက်လာလိမ့်မယ်လို့မျှော်လင့်ထားတာကဖြစ်မလာခဲ့ဘူးဗျဆူလူတာကအလင်းစလိုလုပ်ဖို့မရှိဘူ
းအကြောင်းတစ်ချက်ကတော့ဟောင်ကောင်မှာနေထိုင်သူအတော်များများမှာကနေဒါပတ်စပို့ရှိထားကြပြီးကနေဒါကိုအချိန်မရွေးပြန်လာနိုင်ကြလို့ပါပဲကနေဒါကိုပြောင်းလာတဲ့လူလိုင်းလုံးကြီးမလာသေးပေမဲ့ငွေစည်းစိမ်မှုကတော့မနစ်ကဒေါ်လာ40ဘီလီယံကျော်သွားပြီးအစာချိန်တင်ခဲ့ပါတယ်အနေဒါမနိုင်ငံရေးခလုံးခွင့်လျှောက်ထားသူဟွာယောင်ကအခုလိုပြောပြပါဗျာ
။ဝက်ကန်ကျိုးသဖေးဆောင
်အိမာအလွန်ကိုလုံခြုံတယ်လို့ကျွန်တော်ခန်းစားရတယ်ဗျာ။လွတ်လပ်ခွင့်အတွက်တော့ကောင်းကင်ပုံပါပဲ။ခမားလွတ်လွတ်လပ်လပ်ကြီးပြောနိုင်တယ်ဗျာ
။ဟွာနဲ့ဟောင်ကောင်ကလူတွေဘာကြောင့်ကနေဒါမှာနေထိုင်နိုင်ငံသားအဖြစ်ခံယူဖို့ရွေးချယ်ချတဲ့အကြောင်းအချက်တစ်ချက်ကလွတ်လပ်စွာပြောဆိုခွင့်ဖြစ်မှာပါ။
ဥဒမောင်တန်းပြောပြတော့တာဖြစ်ပါတယ် VOA ကနေတနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည10နာရီအထိဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Bamis app ကို download လုပ်ရယူနိုင်ပါတယ် Android address ဆိုရင် Google Play App Store မှာ VOA Bamis လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ် VOA Bamis app မှာVOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ
်။ VOA American တန်ကနေ2022ခုနှစ် January 6ရက်တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည9နာရီကနေ10နာရီထိဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်။အခုဆက်ပြီးထုတ်လွှင့်ပေးသွားမယ့်ဒုတိယပိုင်းအစီအစဉ်မှာတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးသွားမှာဖြစ်ပြီးတော့ဒီထဲမှာတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းမြန်မာပြည်မှာပေးစာများသတင်းတွေကတုဒထူးခြားစံပြသတင်းများအစီအစဉ်စတာတွေကိုထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ဒီထဲကမှအရင်ဆုံးတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုတင်ဆက်ပေးမှာပါကိုပြည်သွင်းနိုင်ကမိုင်းကျင်းနိုင်နဲ့အတူတင်ဆက်ပေးထားပါတယ်ခင်ဗျာ
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကဘာမြန်မာမီဒီယာမြင်ကွင်းကဏ္ဍကနေအသွင်ကူးပြောင်းရေးကာလတရားမျှတမှုအကြောင်းကိုပြင်ပြပေးချင်ပါတယ်ကျွန်တော်ကတော့ပြည်သွေးနိုင်ပါအသွင်ကူးပြောင်းရေးကာလတရားမျှတမှု Transitional Justice လို့ဆိုလိုက်ရင်အမျိုးသားပြန်လည်တည်မြဲရေး National Reconciliation အတွက်အဟံတားဖြစ်မယ်လို့မြင်တတ်ကြတာဟာမြန်မာနိုင်ငံမှာမှမဟုတ်ပဲကမ္ဘာမှာလည်းရှိကြတာပါပဲတကယ်တော့တရားမျှတမှုဟာအမျိုးသားပြန်လည်တည်မြဲရေးအတွက်အခြေခံလိုအပ်ချက်ဖြစ်နေတယ်ဆိုတာကိုမမြင်ကြလို့အခုလို့ပြောကြတာလို့ယူဆပါတယ်လို့ဆရာမမတ်တီတာစံချောင်းက2019ခုနှစ်ဖေဖော်ဝါရီလထုတ်ခရီးနာမဲကစင်းမှာဖော်ပြခဲ့တယ်ဂဒီပါကားလိပ်သစ်ဖွင့်နိုင်ဖို့လိုအပ်နေတဲ့တရားမျှတမှုဆိုတဲ့ဆောင်းပါးအစမှာရေးသားထားပါတယ်ဒါဆိုရင်အသွင်ကူးပြောင်းရေးကာလတရားမျှတမှုTransitional Justice ဆိုတာပါလေလေ့လာကြည့်ရအောင်ပါအသွင်ကူးပြောင်းရေးကာလတရားမျှတမှုဆိုတာအတိတ်ကပဋိပက္ခတွေအတွင်းမှာအကြမ်းဖက်ရက်ဆက်မှုတွေစနစ်တကျနဲ့ကြဲကြဲပြန့်ပြန့်လူခွင့်ရချိုးဖောက်မှုတွေကြောင့်ထိခိုက်ခံစားရသူတွေကိုကုစားပေးနိုင်ဖို့နဲ့နိုင်ငံရေးအသွင်ကူးပြောင်းရေးမှာကောင်းမွန်တဲ့ဖြစ်စဉ်တွေဖန်တီးပေးနိုင်ဖို့ချင်းကပ်တဲ့နည်းလမ်းပဲဖြစ်ပါတယ
် Transitional Justice ဆိုတဲ့ဝေါ်ဟာရဟာဒုတိယကမ္ဘာစစ်ကြီးပြီးတဲ့ကာလမှာဥရောပမှာပေါ်ပေါက်ခဲ့တဲ့အပြစ်ပြဆိုင်ရာစစ်ခုံရုံးဖြစ်တဲ့ဂျာမနီနိုင်ငံကနူရင်ဘတ်တရားရုံးနဲ့အာရှအရှေ့ပြားဂျပန်နိုင်ငံကတိုကျိုတရားမျှတမှုတရားရုံးတွေကနေထွက်ပေါ်လာခဲ့အသွင်ကူးပြောင်းရေးကာလတရားမျှတမှုဟာ1980ကာလတဝိုက်မှာပိုးပြီးအချိန်ရတွင်ကျေလာတာကိုတွေ့ရပါတယ်1980နဲ့1980ပြည့်ကာလတွေမှာအသွင်ကူးပြောင်းရေးကာလတရားမျှတမှုဟာရာဇဝတ်ကျွလွန်သူတွေကိုတရားမျှတမှုအတွက်ဥပဒေအရအပြစ်ပေးအရေးယူရေးနဲ့လူခွင့်ရေးမြင့်တင်ရေးတို့အတွက်ဥတီဆောင်ရွက်ခဲ့တာကိုတွေ့ကြရမှာပါ။ဒါပေမဲ့1980နောက်ပိုင်းနဲ့1990အစောပိုင်းကာလတွေမှာတော့အသွင်ကူးပြောင်းရေးကာလတရားမျှတမှုရဲ့သဘောတရားဟာပြောင်းလဲလာတာကိုတွေ့ရပါတယ်။နိုင်ငံရေးအသွင်ကူးပြောင်းမှုဒီနေ့ရေးအတွက် Transitional Justice ကိုထည့်သွင်းစဉ်းစားလာတာကိုတွေ့ရမှာဖြစ်ပါတယ်။အမှန်တကယ်တော့ transitional justice သဘောတရားဟာကျွလွန်ခဲ့သူတွေအနေနဲ့အမြင်မှန်ရပြီးသူတို့လောက်ရက်တွေအတွက်ဝန်ခံတောင်းပန်မယ်ဆိုရင်တက်တာခွင့်ကြေအေးခွင့်ရနိုင်တဲ့အခွင့်အလန်းတွေလည်းရှိပါတယ
်။နောက်ပိုင်းမှာတော့အသွင်ကူးပြောင်းရေးကာလတရားမျှတမှုလုပ်ငန်းစဉ်မှာအမှန်တရားဖော်ထုတ်ရေးကော်မရှင် Truth Commission တွေပေါ်ပေါက်လာပါတယ်။အမှန်တရားဖော်ထုတ်ရေးကော်မရှင်ဆိုတာကတော့အတိတ်ကာလမှာကျွလွန်ခဲ့တဲ့အကြမ်းဖက်မှုလူခွင့်ချိုးဖောက်မှုတွေကိုလေ့လာစုံစမ်းပြီးတွေးကြည့်ချက်တွေကိုမှတ်တမ်းတင်ဖို့ကျူးလွန်ခြင်းခံရသူတွေကိုကုစားဖို့နဲ့နောက်တစ်ကြိမ်အဖြစ်ဆိုးတွေမကြုံရလေအောင်အကာအကွယ်ပေးနိုင်ဖို့အကြံပြုချက်တွေထုတ်ပြန်ပေးဖို့ရည်ရွယ်ပါတယ်။1983မှာအာဂျင်တီးနား1990မှာချီလီ1995မှာတောင်အာဖရိကနိုင်ငံတွေမှာအသွင်ကူးပြောင်းရေးကာလတရားမျှတမှုရဲ့သင်္ကေတအဖြစ်အမှန်တရားဖော်ထုတ်ရေးကော်မရှင်တွေပေါ်ပေါက်လာတာဟာထင်ရှားတဲ့ဖြစ်ရပ်တွေဖြစ်ပါတယ်။အသွင်ကူးပြောင်းရေးကာလတရားမျှတမှုရဲ့အဓိကရည်ရွယ်ချက်ကတော့လူခွင့်ချိုးဖောက်ခံရလို့နာကျင်ထိခိုက်ခံစားရသူတွေရဲ့ဂုဏ်သိက္ခာကိုအတိမတ်ပြုပေးဖို့နဲ့ပြန်လည်ကုစားပေးဖို့ကျူးလွန်သူတွေကိုဖော်ထုတ်အေးအေးယူဖို့နဲ့နောက်တစ်ကြိမ်လူခွင့်ချိုးဖောက်မှုတွေမဖြစ်ပွားရလေအောင်အကာအကွယ်ပေးဖို့ဖြစ်ပါတယ်။အသွင်ကူးပြောင်းရေးကာလတရားမျှတမှုချင်းကပ်တဲ့ပုံစံတွေကတော့တနိုင်ငံနဲ့တနိုင်ငံမတူညီကြပါဘူး။ရေဘူးအားဖြင့်ကတော့အဓိကတာဝန်ရှိသူတွေကိုဖော်ထုတ်ပြီးတရားဥပဒေအရအပြစ်ပေးတာအပြစ်မှန်တွေကိုစုံစမ်းဖော်ထုတ်မှတ်တမ်းတင်တဲ့အမှန်တရားဖော်ထုတ်ရေးဖြစ်စဉ်ထိခိုက်နစ်နာသူတွေကိုပြန်လည်ကုစားတာရော်ကြေးပေးတာဒီစီစဉ်မှာတော့တဦးချင်းဒါမှမဟုတ်အစုအဖွဲ့လိုက်ကိုပစ္စည်းငွေကြေးပေးရတာတွေအောက်မေ့ဘွယ်အခမ်းအနားတွေလုပ်ပေးပြီးအသိမှတ်ပြုတာတွေတင်ယိုးညွှန်းနှန်းတွေမှာထည့်သွင်းရေးဆွဲပြီးကလေးတွေလူငယ်တွေကိုလေ့လာစေတဲ့အစီအစဉ်တွေပါဝင်ပါတယ်
။ကျမတို့မြန်မာနိုင်ငံမှာလည်း2010ပြည့်နှစ်မှာစစ်အုပ်ချုပ်ရေးကနေဒီမိုကရေစီစနစ်စီကူးပြောင်းတဲ့အသွင်ကူးပြောင်းရေးတရက်စတင်ခဲ့တယ်လို့ဆိုနိုင်ပါတယ်။2015ရွေးကောက်ပွဲအနိုင်ရပြီးအစိုးရဖြစ်လာတဲ့ NLD လက်ထက်မှာဒေါအောင်ဆန်းစုကြည်ဦးဆောင်ပြီးအမျိုးသားပြန်လည်ရင်ကြားစီရေးကိုဖော်ဆောင်ခဲ့ပါတယ်။ဒါပေမဲ့အဲ့ဒီအမျိုးသားရင်ကြားစီရေးလမ်းစဉ်မှာအသွင်ကူးပြောင်းရေးကာလတရားမျှတရေးဆောင်ရွက်ချက်ကိုတော့မတွေ့ရပါဘူး။ဒါကြောင့်လည်းမြန်မာနိုင်ငံရဲ့အသွင်ကူးပြောင်းရေးလုပ်ငန်းစဉ်ဟာမပြည့်စုံဘူးလို့ဝေဖန်ခဲ့တာတွေရှိခဲ့ပါတယ်။အသွင်ကူးပြောင်းရေးကာလတရားမျှတမှုဟာလိုအပ်ပါသလား။အရေးကြီးသလားဆိုတာကိုပန်မြန်မာအဖွဲ့စတင်တည်ထောင်သူတဦးလည်းဖြစ် Pan International အဖွဲ့ကြီးရဲ့အကြီးအကျဆာရေးဆရာများကော်မတီဥက္ကဋ္ဌလည်းဖြစ်တဲ့ဆာရေးဆရာမမတ်တီရာစန်းချောင်းကအခုလိုပြောပါဗျ
။ခစ်တခင်းနဲ့တခင်းစနစ်တစ်ခုနဲ့တစ်ခုအဲ့ဒီလိုကူးပြောင်းတဲ့အခါလေးမှာဂျာကာလာတရားမျှတမှုဆိုတာလိုကိုလိုအပ်ပါတယ်။ဘာလို့လဲဆိုတော့ဘဲခစ်ဘဲစနစ်မှာမဆိုတရားမျှတမှုကင်းမဲ့တဲ့အခိုက်အတန့်တွေအဖြစ်ပြက်ပြီးအများကြီးရှိခဲ့ကြပါတယ်။အဲ့ဒီလိုရှိခဲ့တဲ့အရာတွေကိုတရားမျှတမှုပြန်လည်ဆောင်ကျဉ်းပေးနိုင်မှုမရှိဘူးဆိုရင်တော့နောက်လာနောက်သားမျိုးဆက်တွေအဖို့အဲ့ဒီဖြစ်ခဲ့တဲ့အရာတွေဒီကအတိုင်းနောက်ထပ်အမှားတွေကိုကျူးလွန်ဖို့အခွင့်အရေးကျူးလွန်ရင်လည်းဘာမှမဖြစ်ဘူးဆိုတဲ့အသည့်တွေမျိုးဖွာသွားနိုင်ပါတယ်။အဲ့ဒီအတွက်ကြောင့်မလို့ဂျာကာလာတရားမျှတမှုဆိုတာအမတန်မှအရေးကြီးတဲ့အစိတ်ပိုင်းတစ်ခုဖြစ်ပါတယ်
။မြန်မာနိုင်ငံမှာ1962 1988 2021တွေမှာစစ်တပ်ကအာဏာသိမ်းခဲ့ပါတယ်။စစ်အုပ်ချုပ်ရေးနဲ့ဆေးရနာရှင်တွေအောက်မှာတိုင်းရင်းသားပြည်သူတွေဟာနှစ်ပေါင်းများစွာလူအခွင့်အရေးချိုးဖောက်မှုတွေအကြီးအကျယ်ခံစားခဲ့ကြရပါတယ်။သူတို့လက်အောက်မှာနိုင်ငံရေးသမားတွေဟာဖမ်းဆီးနှိပ်စက်တပ်ဖြတ်ထောင်သွင်းအကျဉ်းချတာတွေခံခဲ့ကြရပါတယ်မိသားစုတွေဘဝပြတ်ခဲ့ကြရပါတယ်နိုင်ငံကလည်းဖွံ့ဖြိုးမှုနောက်ကျပညာရေးကျန်းမာရေးအခြေအနေတွေဟာလည်းနှိမ့်ကျခဲ့ရပါတယ်ဒါပေမဲ့နိုင်ငံရဲ့လူမျိုးကိုဒုက္ခပင်လဲဝေစေခဲ့တဲ့စစ်ဘုတ်ချုပ်ကြီးတွေဟာသူတို့ရဲ့လောရက်တွေအတွက်တစ်ကြိမ်တစ်ခါမျှဝန်ခံခဲ့တာတောင်းပန်ခဲ့တာမျိုးမရှိခဲ့သလိုသူတို့ကျူးလွန်ခဲ့တဲ့အပြစ်တွေအတွက်လည်းအပြစ်ပေးအရေးယူခံရတာမျိုးတွေမရှိခဲ့ကြပါဘူး။ဒါကြောင့်ဒီတစ်ကြိမ်အတွင်းကူးပြောင်းရေးမှာတော့အတွင်းကူးပြောင်းရေးကာလတရားမျှတမှု Transitional Justice အမှန်တကယ်လိုအပ်လို့နေပါပြီ။ဒါမှသာတည်ငြိမ်တဲ့ငြိမ်းချမ်းတဲ့ရေရှည်ခံတဲ့အတွင်းကူးပြောင်းရေးဖြစ်နိုင်ပါလိမ့်မယ်ခင်ဗျာ
။ကိုဘီသွေးနိုင်စီစဉ်တင်ဆက်တဲ့ကဘာမြန်မာမီဒီယာမြင်ကွင်းစီစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။အခုတစ်ခါတော့တနင်္ဂနွေနေ့ညတိုင်းထုတ်လွှင့်ပေးနေကြမြန်မာပြည်မှာပေးစာများအစီအစဉ်ကိုတင်ဆက်ပေးမှာပါ။မအေးသနာကျော်ကအစီအစဉ်တင်ဆက်ထားပါတယ်ခင်ဗျာ။
ပြန်ရကင်းရှင်ပြီးတော့မင်္ဂလာရှိနေဖြစ်ပါစေတောရရှင်များရှင် VOA ကိုရေးလာတဲ့တောရရှင်ရဲ့ပေးစာတွေအီးမေးတွေ VOA Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တောရရှင်ရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးကြပါလိမ့်ရှင်အခုအရင်ဆုံး Facebook စာမျက်နှာ comment နေရာမှာမှတ်ချက်တို့လေးရေးပြီးတော့ဆုတောင်းပေးလာတဲ့တောရရှင်ရဲ့မှတ်ချက်လေးကိုပြောပြပေးကြပါလိမ့်မိုးကြော်ဆိုတဲ့တောရရှင်မှာပြည်သူတွေအတွက်အရန်ဝမ်းနည်းနေမိပါတယ်ကျမ်းမာကြပါစေနှစ်သစ်မှာအားလုံးကျမ်းမာလို့လူရာဆန္ဒများပြေဝကြပါစေဆိုပြီးတော့မိုးကြော်ဆိုတဲ့တော်ရှင်ဆုတောင်းပေးလာပါလေအားလုံးရေရဆုနဲ့ပြေပါရစေရှင်ခီးသွွားလူလင်ဆိုတဲ့တော်ရှင်ကတော့မင်္ဂလာပါ view ရေတဲ့နှစ်သစ်မှာ view ရေဝိုင်းတော်သူဝိုင်းတော်သားတွေအားလုံးနေကောင်းကျမ်းမာခြင်းရှိကြပါစေလို့ဆုမွန်ကောင်းတောင်းပေးလိုက်ပါတယ်ဗျာကျွန်တော်က view BBC RFA ပရိသတ်တူပါအင်တာနက်လိုင်းမကောင်းတဲ့နေရာမှာရေဒီယိုတက်ကသတင်းလေးနားထောင်လိုက်ရတော့အားစိတ်တစ်ခွက်တောက်ရတယ်လို့ခံစားမိပါတယ်တဲ့ကျွန်တော်ကဟိုးရင်လူဟောင်းတွေရှိတဲ့အချိန်တွေကစပြီးတော့ရေဒီယိုထုတ်လွှင့်ချက်တွေကိုနားထောင်ခဲ့တာပါဒီနေ့ဒီချိန်မှာရေဒီယိုကိုနားမထောင်ရရင်ပြစ်မှုတစ်ခုကျူးလွန်ထားတယ်လို့ခံစားရပါတယ်တဲ့ခီးသွွားလူလင်ဆိုတဲ့သောရရှင်ရေးလာတာဖြစ်ပါတယ်ဒီမှာမေးခွန်းမေးလာတဲ့သောရရှင်တယောက်ရဲ့စာလေးကိုလည်းဖော်ပြပေးကြပါတယ်မိုးအင်ဂျယ်ဆိုတဲ့သောရရှင်မှာVOA ခင်ဗျာကျွန်တော် VOA ကိုအာနာမသိငင်ကနားထောင်ဖို့စိတ်တောင်မကူးခဲ့ဘူးပါဘူးအာနာသိပြီးနောက်ပိုင်းတော့မှ VOA ကိုအငမ်းမရနားထောင်နေတဲ့ဂျန်စီတယောက်ပါအခုလိုနားထောင်နေရင်ကကျွန်တော်သိချင်နေမိတာက VOA ရဲ့ဖြစ်တည်မှုသမိုင်းကိုပါဒါကြောင့်မလို့အပန်းမကြည့်ရင် VOA ရဲ့သမိုင်းကြောင်းလေးကိုပြန်ပြောင်းပြောပြပေးပါတယ်ကျွန်တော် VOA ရဲ့ big fan တယောက်ပါလို့ရေးလာပါတယ်ဟုတ်ကဲ့ပါကျွန်မဒီတော်ရရှင် Messenger ကရေးလာတာမလို့Messenger သူ့ရဲ့စာထဲမှာလည်းကျွန်မပြန်ပြီးတော့ link လေးကိုလည်းထည့်ပေးလိုက်ပါတယ်။ကျွန်မတို့ VOA American တန်ရဲ့ဒီစပြောဖြစ်တည်တဲ့သမိုင်းလေးကိုလည်းထည့်ပေးလိုက်ပါတယ်နော်။တခြားသိချင်နေမဲ့သောရရှင်တွေအတွက်လည်းခက်တူတူအကျဉ်းချုပ်ပြီးတော့ဒီ link လိုက်ပုံကနေပြန်ကြားပေးကြပါလိမ့်။ကျွန်မတို့ VOA American သတင်းဌာနကသတင်းလွတ်လပ်ခွင့်မရှိတဲ့သတင်းလွတ်လပ်ခွင့်ကိုကန့်သတ်ချုပ်ချယ်ခံရတဲ့ကမ္ဘာနေရာဒေသများကပြည်သူတွေစီကိုဘာသာစကားပေါင်း45မျိုးကျော်နဲ့မီဒီယာလိုင်းပေါင်းစုံကနေအတန်လွှင့်ပေးနေတာဖြစ်ပါတယ်။VOA ကို1942ခုနှစ်မှာစတင်ထူထောင်ခဲ့တာပါ။နှစ် နောက်တော့ Voice of America VOA American သံဆိုတာ American ပြည်သူတွေရဲ့အခွန်အရေးနဲ့ထောက်ပံ့တူထောင်တာတွေ US Agency for Global Media ကမ္ဘာလုံးဆိုင်ရာ American Media Agency အဖွဲ့ကြီးရဲ့အစိတ်ပိုင်းလည်းဖြစ်ပါတယ်ရှင်။အသေးစိတ်သိချင်တဲ့ဆိုတော့ bambis.voanews.com ကျွန်တော် VOA မြန်မာဝိုင်း web ဆာမြင်တာပေါ်မှာဖတ်ရှုလို့ရနိုင်ပါတယ်နော်။နောက်ထပ်သောရရှင်တယောက်ကတော့စာတူတူလေးရေးပြီးမေးလာတာပါ။ VOA မြန်မာညဂျန်9နိုင်ကနေ10နိုင်အထိသတင်းကျင်းကြားတဲ့နေရာမှာလက်ကလေးတွေနဲ့ညွှန်ပြနေတာပါပါလေတဲ့။ဟုတ်ကဲ့ပါ။ဒီသောရရှင်ကျမတို့ရဲ့ရေဒီယိုထုတ်လွှင့်ချက်ကိုရုပ်မြင်သံကြားနဲ့လည်းပြသတဲ့အစီအစဉ်ညပိုင်း9နိုင်ကနေ10နိုင်ရေဒီယိုအစီအစဉ်ကိုကြည့်ပြီးမေးတာဖြစ်ပါလေ။ဒါဟုတ်ကဲ့ဒီမှာပထမဦးဆုံးဖြေကြားချင်တာကမနေ့ပိုင်းအစီအစဉ်နောက်ပြီးည9နာရီကနေ10နာရီအစီအစဉ်တွေကရေဒီယိုအစီအစဉ်တွေဖြစ်ပါတယ်နော်။ကျမတို့ကတော့ Radio on Television ရေဒီယိုအစီအစဉ်ကိုရုပ်မြင်သံကြားပေါ်မှာပူရဲပြသခြင်းလို့ခေါ်ပါတယ်။ရေဒီယိုအစီအစဉ်ဖြစ်တဲ့အတွက်ရုပ်မြင်သံကြားနဲ့လည်းရိုက်ကူးမှုကတော့ခွာပါတယ်။ရေဒီယိုအသံလွှင့်ခန်းထဲမှာကင်မရာတွေထားထားပြီးတော့ရေဒီယိုအသံလွှင့်ပုံတွေကိုကြည့်နေကြရတာဖြစ်ပါတယ်။ဒါကြောင့်မလို့ကျမတို့ရေဒီယိုမှာအစီအစဉ်တင်ဆက်သူနောက်ပြီးတော့သတင်းဖတ်ကြားသူပြီးတော့ဒီနေ့တာအတွက်သတင်းဆောင်မတွေကြိုတင်ပြီးတော့အသံသွင်းထားတဲ့အပတ်စဉ်ကဏ္ဍတွေရှိပါတယ်။ဒီတော့ရေဒီယိုထုတ်လွှင့်မှုသဘောအဖြစ်ကျမတို့ကကိုဖတ်တဲ့အလှည့်ပြီးသွားရင်ဘယ်သူစီသွားရမလဲဆိုတာအစီအစဉ်စာရွက်ထဲရအတိုင်းရှိထားပြီးသားဖြစ်ပေမဲ့လည်းတယောက်နဲ့တယောက်အမားကင်အောင်လို့လက်ကလေးတွေနဲ့ပြသရပါတယ်။ကိုစီရပြီးသွားရင်သူစီကိုသွားမလားဒါမှမဟုတ်လေဒီကြိုသွင်းထားတဲ့တခုကိုလွှင့်မလားဆိုတာမျိုးပါဥမာဆိုရင်အစီအစဉ်တင်ဆက်သူကသတင်းတွေပြောပြပေးပါဆိုရင်သတင်းဖတ်တဲ့သူစီကိုလက်ညွန်ပြပါလေအဲ့ခါမှာသတင်းဖတ်တဲ့သူကသတင်းတွေဖတ်ကြားရတာဖြစ်ပါလေဒါမှမဟုတ်လေအတန်သွင်းထားပြီးသားသတင်းဆောင်မကိုထုတ်လွှင့်မယ်ဆိုရင်အပြင်ကအင်ဂျင်နီယာကဖွင့်ပေးရတာမလို့သူစီကိုလည်းညွန်ပြရပါလေအဲ့ဒီသဘောပါဒါမျိုးကအခုမှမဟုတ်ပါဘူးရှင်ကျမတို့ရေဒီယိုလွှင့်တဲ့တခြားလုံးအဲ့လိုမျိုးအချက်ပြရတဲ့စနစ်ရှိပါလေအခုတော့မှဒီရေဒီယိုထုတ်လွှင့်နေတာကိုတော်ရရှင်နေလဲရုပ်မြင်သံကြားကနေပြသပေးနေတာမလို့တော်ရရှင်နေမြင်ကြရတာဖြစ်ပါလေအခုတော်ရရှင်ရဲ့မိကွန်းကလည်းသူတယောက်ထဲမှာမဟုတ်ပါဘူးသူများတွေလည်းတော်တော်လေးမင်းနေကြတာမလို့တခါတည်းပဲပြည့်ပြည့်စုံစုံပြန်ပြီးတော့ဖြေကြားပေးလိုက်ပါတယ်နော်ဖြူရီအစီအစဉ်တွေကိုအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်ဆက်ပြီးတော့တော်ရရှင်တယောက်ရဲ့စာကိုလည်းပြန်ချပေးကြပါလေသူကကျမတို့ထုတ်လွှင့်ပေးတဲ့အပတ်စဉ်ကဏ္ဍနာမည်တစ်ခုနဲ့ပတ်သက်ပြီးတော့သူသိချင်တာကိုမေးလာတာဖြစ်ပါလေ
လွန်ခဲ့တဲ့တစ်လကျော်နှစ်လလောက်က VOA website ကနေပြီး email နဲ့မေးခဲ့ပူပါတယ်မှမရရဥတင်မောင်တန်းရဲ့အတန်ကို VOA ကနေပြန်ချလာရလို့နှုတ်ခွန်းဆက်စကားဆူလိုက်ပါသေးတယ်ကျွန်တော်မေးခဲ့တာကိုလေလိုင်းပေါ်ကနေပြန်ဖြေခဲ့သလားဆိုတာမသိလိုက်ပါဘူးemin နဲ့ reply လုပ်ပေးဖို့ကိုလည်းမြတ်တာရခံခဲ့တာပါမေးရတဲ့အကြောင်းရင်းကတော့ကြာသာပတိနေ့ညပိုင်းမှာထုတ်လွှင့်နေတဲ့တိုင်းရင်းသတင်းအစီအစဉ်ပါပဲ VOA ကလွှင့်နေတာကြာပြီဖြစ်ပေမဲ့နားထဲမှာအခုထိမသေးခွဲတာကတော့အဲ့ဒီအစီအစဉ်ကိုပူးပေါင်းတင်ဆက်နေတဲ့အဖွဲ့အစည်းနာမည်ပါ VNN ဝိုင်းတော်သားလူလူ VNN ဝိုင်းတော်သားလူလူကြားနေရတာပါတခါတရံ Viva လူလူ Fiba လူလူလည်းကြားရပြန်ပါတယ်ကိုစည်းတဲ့မြင်းအထီးလားအမလားမသိဘူးဖြစ်နေလို့ရင်ခံနေတာကြပါပြီဘိုးလိုနာမည်လားတိုင်းရင်းသားနာမည်လားဘာလားပေါ့ဗျာတိတိကျကျသိချင်လို့စာရေးပြီးအကြောင်းပြန်ပေးပါလေလိုင်းကနေဆိုရင်ထပ်ပြီးအကြားမှနေမှာဆိုလို့ပါပင်နိုင်ဆောင်မရှင်ဖြစ်တဲ့ဦးစီသူအောင်မြင့်ရဲ့အတန်ကိုမကြားရတာတော့အတော်လေးစိတ်မသက်သာရပါဘူးသူ့ရဲ့သုံးသက်ချက်တွေကလက်တွေ့ကြပြီးကိုယ့်သဘောထားတွေနဲ့90ရာခိုင်နှုန်းလောက်တိုက်ဆိုင်မှုရှိနေလို့ပါဦးတင်မောင်တန်းလဲဘေးမတိရမခပဲပြန်ရောက်လာတဲ့အတွက်ဝမ်းသာမိပါကြောင်းစကားပါပေးစီလိုပါတယ် VOA ဝိုင်းတော်သားများကိုလည်းကျေးဇူးတင်ပါတယ်ဗျာ
ဟုတ်ကဲ့ပါဒီတော်ရရှင်မေးထားတာ VNN ဝိုင်းတော်သားလို့လို့ VNN ဝိုင်းတော်သားလို့လို့ဆိုလို့အမှန်တကယ်တော့ BNI ဖြစ်ပါတယ် BNI အရှိကတော့ Burma News International ဖြစ်ပါတယ်နောက်ပြီးတော့တစ်ခါတလေ Fever လို့လို့ Beaver လို့လို့ကြားရပြန်ပါတယ်โอเคไอ้ไต้หวันတင်လွှာတင်ဆက်ပေးနေတာ FEVR Free Ethnic Voice Radio လွတ်လပ်သောတိုင်းသားအသံရေဒီယိုကဖြစ်ပါလိမ့်ရှင်။ဒါကြောင့်မလို့ Fever ဆိုပြီးပြောနေကြတာပါ။သိကျင်တာလေးသိရလို့ခြေနဲ့မယ်ထင်ပါရဲ့နော်။ဒီတော့ရှင်ပြောသလိုမျိုးတိတိကျကျသိကျင်လို့စာရေးပြီးအကြောင်းပြမှာတဲ့။လေလိုင်းအားဆိုရင်ထပ်ပြီးတော့အကြာမှားနေမှာဆိုလို့ပါတဲ့။ဟုတ်ကဲ့စာရေးပြီးတော့လည်းအကြောင်းပြန်လိုက်ပါတယ်။ သရရှင်နေရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှာလည်းရက်ချင်ပါတယ်ရှင်။အခုချိန်ကနှစ်သစ်အစာပိုင်းပဲရှိနေရမလို့ဒီတစ်နှစ်လုံးအရင်နှစ်ကထက်ပိုကောင်းမွန်သားရငြိမ်းချမ်းတဲ့အခြေအနေမျိုးကိုပိုင်ဆိုင်နိုင်ပါစေလို့ထပ်ပြီးတော့ဆုတောင်းပေးချင်ပါတယ်ရှင်
။ကျမတို့ view မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ view ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းအထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ view ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။စာလိုက်ကနေစာပို့မယ်ဆိုရင် view American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတက်တာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါလိမ့်။ email ပို့ဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါလိမ့်။Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော် Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်တော်ရရှိနေရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှရင်ရက်ချင်ပါတယ်เนาะမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းတော်ရရှိနေရဲ့ဝေဖန်ချက်ပေးစာတွေရင်းဖွင့်စာတွေနဲ့တည်သချင်းတောင်းလွှာတွေကိုတင်းငွေတွေနဲ့ညပိုင်းနဲ့တင်းနန်းလာနေမနေ့ပိုင်းချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြီးတော့ထုတ်လွှင့်ချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook ပေါ်မှာပြန်ပြီးတော့နားထောင်နိုင်တယ်လို့ VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App မှာသွားပြီးတော့နားထောင်နိုင်ပါတယ်ရှင်။ကျမတို့ရဲ့ App နာမည်က VOA Bamis ဖြစ်ပါတယ်။ Internet စာမျက်နှာလိပ်စာကတော့ bamis.voanews.com ဖြစ်ပါတယ်။ကျမအေးသနာကြပါ။ VOA ကိုလည်းစာရေးကြပါဦးနော်။တော်ရရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေရှင်။
မေဒနာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်မှာပေးစာများအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။ထူးခြားဆန်းပြသတင်းများအစီအစဉ်ကိုမတင်ဆက်ခင်မှာအခုတခါတော့သတင်းတွေကသုတအစီအစဉ်ကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။မန်ညိုညိုလင်ကအစီအစဉ်တင်ဆက်ထားပါတယ်ခင်ဗျာ
။ကမ္ဘာပေါ်မှာပြည်ရင်းပိဋိတ္တခါတွေပဲဖြစ်ဖြစ်နိုင်ငံအချင်းချင်းတွေကြားပဋိပက္ခတွေပဲဖြစ်ဖြစ်အဆုံးသတ်နိုင်ပုံနဲ့တရားဥပဒေအရမှန်ကန်တဲ့ဆုံးဖြတ်မှုတွေရှိလာဖို့အတွက်နိုင်ငံတကာတရားရုံးတွေကိုအသုံးချလာကြပါတယ်။နိုင်ငံတကာတရားရုံးတွေအကြောင်းပြောတဲ့အခါ ICJ လို့အတူကောက်ပြောဆိုကြတဲ့ International Court of Justice နိုင်ငံတကာတရားရုံးဆိုတာနဲ့ ICC International Criminal Court နိုင်ငံတကာရာဇဝတ်မှုခုံရုံးဆိုတာကိုသတင်းတွေထဲမှာတွေ့ချင်ရမှာပါ။အဲ့ဒီ ICJ နဲ့ ICC နှစ်ခုစလုံးကတော့နိုင်ငံတကာတရားရေးဆိုင်ရာဆောင်ရွက်ချက်တွေကိုလှုံ့ဆော်ကြတာပါ။ဒါပေမဲ့ကွဲပြားခြားနားမှုတွေတော့ရှိပါတယ်။ဒါကြောင့် ICJ နဲ့ ICC ဘယ်လိုကွာခြားလဲဆိုတာကိုကြည့်မယ်ဆိုရင် ICJ နိုင်ငံတကာတရားရုံးဆိုတာကကုလသမဂ္ဂရဲ့တရားရေးဆိုင်ရာအဖွဲ့အစည်းတစ်ခုဖြစ်ပြီး ICC နိုင်ငံတကာရာဇဝတ်မှုခုံရုံးကတော့နိုင်ငံတကာအစိုးရတွေနဲ့ပတ်သက်တဲ့အဖွဲ့အစည်းတစ်ခုဖြစ်ပါတယ်။ICC ဟာလိုအပ်လာတဲ့အခါအစိုးရတစ်ခုခုကအကူအညီတောင်းလို့ပဲဖြစ်ဖြစ်ကုလသမဂ္ဂလုံခြုံရေးကောင်စီကစုံစမ်းစစ်ဆေးဖို့ပြောဆိုတင်ပြလာလို့ပဲဖြစ်ဖြစ်အမှုတွေကိုစစ်ဆေးရတဲ့လွတ်လပ်တဲ့အဖွဲ့အစည်းတစ်ခုဖြစ်ပါတယ်။ ICJ ကိုကုလသမဂ္ဂရဲ့ပြည်ရင်းအရ1945ခုနှစ်ဇွန်လမှာစတင်ဖွဲ့စည်းခဲ့ပြီး1946ခုနှစ်ဧပြီလမှာလုပ်ငန်းတွေကိုစတင်အကောင့်ထည့်ဖို့လှုံ့ဆော်ပါတယ်။ ICC ကတော့1998ခုနှစ်မှာနိုင်ငံပေါင်း160ကကိုယ်စလေရီညှိနှိုင်းဆွေးနွေးကြပြီး Rome Statute ရောမစာချုပ်ကိုသဘောတူခဲ့ကြပြီး ICC ကိုတည်ထောင်ခဲ့တာပါ ICJ ရုံးချုပ်ရော ICC ရုံးချုပ်ရောနှစ်ခုစလုံးက Netherlands နိုင်ငံ The Hague မြို့မှာရှိပါတယ် ICJ နိုင်ငံတကာတရားရုံးအနေနဲ့နိုင်ငံတွေအကြားနေမြေဆိုင်ရာအငင်းပွားမှုနဲ့ပဋိပက္ခဖြစ်မှုရေပိုင်တဲ့အငင်းပွားမှုကုန်သွယ်ရေးဆိုင်ရာအငင်းပွားမှုတွေနဲ့သဘာဝအငင်းမြင့်ဆိုင်ရာအငင်းပွားမှုတွေအပေါ်ကင်တွယ်ဖြစ်ရှင်းရပြီး ICC နိုင်ငံတကာယာစဝိခုံရုံးကတော့လူမျိုးရုံးတပ်ဖြတ်မှုတွေလူသားဖြစ်တယ်မှုပေါ်ကျူးလွန်တဲ့ယာစဝိမှုတွေစစ်ယာစဝိမှုတွေအချုပ်ချာအာဏာရှိတဲ့နိုင်ငံတစ်ခုအပေါ်ကျူးလွန်တဲ့ယာစဝိမှုတွေစတဲ့ယာစဝိမှုဆိုင်ရာကျူးလွန်မှုတွေကိုစစ်ဆေးကင်တွဲတရားစီရင်ရတာဖြစ်ပါတယ်ICT အနေနဲ့ကကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေအပေါ်မှာပဲတရားရေးဆိုင်ရာကြားနာစစ်ဆေးမှုတွေပြုလုပ်ပြီး ICC ကတော့ ICC ရဲ့တရားစီရင်မှုဆိုင်ရာသတ်မှတ်ထားတဲ့အချက်လက်တွေနဲ့ကိုက်ညီပြီးဆိုရင်ဘယ်နိုင်ငံကမှဆိုစုံစမ်းစစ်ဆေးတရားစီရင်မှုတွေပြုလုပ်နိုင်ပါတယ်တရားရင်ဆိုင်ရာပြဋ္ဌာန်းချက်တွေကိုတော့ ICJ က ICJ ဥပဒေပြဋ္ဌာန်းချက်အတိုင်းလိုက်နာဆောင်ရွက်ပြီး ICC ကတော့ Rome Statute ရောမဥပဒေပြဋ္ဌာန်းချက်စာချုပ်အတိုင်းလိုက်နာကျင့်သုံးပါတယ်။တင်ပြလာတဲ့အမှုတွေကိုစုံစမ်းစစ်ဆေးဖို့အတွက် ICJ မှာတရားသူကြီး15ဦးရှိပြီး ICC မှာတော့တရားရင်ဆိုင်ရာရှင်နေ18ဦးရှိပါတယ်။ICJ ရဲ့တရားသူကြီးတွေကိုကုလသမဂ္ဂထရီနီလာခံနဲ့လုံခြုံရေးကောင်စီတို့ကရွေးချယ်ပေးပြီး ICC ရဲ့တရားရေးဆိုင်ရာရှင်တွေကိုတော့ ICC အဖွဲ့ဝင်နိုင်ငံတွေကရွေးချယ်ပေးပါတယ်။တာဝန်ဆောင်ရမယ့်သက်တမ်းတွေကတော့နှစ်ခုစလုံး9နှစ်စီရှိကြတာပါ။ ICJ ကတော့ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေအားလုံးနဲ့သက်ဆိုင်ပါတယ်။ICC မှာတော့လောလောဆယ်အဖွဲ့ဝင်နိုင်ငံပေါင်း123နိုင်ငံရှိပါတယ်။အာဆီယံနိုင်ငံတွေထဲမှာကမ္ဘောဒီးယားနဲ့ဖိလစ်ပိုင်နိုင်ငံဟာ ICC ရဲ့အဖွဲ့ဝင်နိုင်ငံတွေဖြစ်ခဲ့ပေမဲ့2019ခုနှစ်မှာဖိလစ်ပိုင်နိုင်ငံကအဖွဲ့ဝင်နိုင်ငံအဖြစ်ကနှုတ်ထွက်ခဲ့ပါတယ်။မြန်မာနိုင်ငံကတော့ ICC ရဲ့အဖွဲ့ဝင်နိုင်ငံမဟုတ်ပါဘူး။ICJ နဲ့ ICC မှာမတူညီမှုတွေရှိပေမဲ့တူညီတဲ့အချက်တွေကတော့နိုင်ငံတကာမှာဥပဒေမဲ့အနိုင်ကျင့်ရက်ဆက်မှုတွေမရှိဘဲလူသားတိုင်းဟာတရားဥပဒေစိုးမိုးမှုအောက်မှာငြင်းငြင်းချမ်းချမ်းလူအခွင့်အရေးပြည့်ပြည့်ဝဝနဲ့နေထိုင်သွားနိုင်ကြဖို့ပဲဖြစ်ပါလိမ့်ရှင
်။ဘာညညိုလွင်စီစဉ်တင်ဆက်တဲ့သတင်းတွေကတူတာအစီအစဉ်ကိုနားဆင်ကြတာဖြစ်ပါတယ်။အခုတစ်ခါတော့ဒီနေ့ညပိုင်းအတွက်နောက်ဆုံးကြန့်ရှိတဲ့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ထူးခြားဆံပြသတင်းများအစီအစဉ်ကိုနားဆင်ရမှာဖြစ်ပါတယ်။ကိုငင်းညံကမခင်ဖြူထွေးနဲ့အတူတင်ဆက်ပေးထားပါတယ်ခင်ဗျာ
။ပြည်ထောင်နိုင်ငံကအသက်84နှစ်အရွယ်အမျိုးသားတူဟာအတ္တလန္တိသမုဒ္ဒရာကိုကနူးလေတစီးနဲ့ဖြတ်သန်းမှုကြိုးစားနေပါတယ်။ဂျွန်ဂျက်ဆာဗာဟာပေါ်တူဂီနိုင်ငံဆေးစကတ်မြို့ကနေသူခီးစဉ်ကိုဇန်နဝါရီလ1ရက်နေ့မှာစတင်လိုက်တာဖြစ်ပြီးကာရီဘီယံကျွန်းစုရေစီကိုရက်90ကျော်မှရောက်ဖို့လည်းရည်မှန်းထားပါတယ်။ဆာဗာဟာအဲ့လိုရောက်ဖို့အတွက်ဒီနေ့ကို7နာရီကနေ10နာရီအထိလှော်ခတ်မှာဖြစ်ပါတယ်။သူဟာ2019ခုနှစ်တုန်းကလည်းဆယ်ပေလောက်ကျယ်တဲ့စီပိုင်းနဲ့အတ္တလန္တိသမုဒ္ဒရာထဲမှာအောင်အောင်မြင်မြင်မျောခဲ့ပူတဲ့သူဖြစ်ပါတယ်။စစ်မှုထမ်းဟောင်းတစ်ယောက်လည်းဖြစ်တဲ့ဆာဗာဟာ The Adrosius လို့နာမည်ပေးထားတဲ့အရှည်26ပေကျော်အလေးချိန်တန်လောက်လေးတဲ့လေမော်ယောင်တောက်တောက်ကနူးလေးနဲ့သမုဒ္ဒရာကိုကူးဖြတ်မှာပါ။အစားအသောက်ပေါင်း660ကျော်တည်ဆောင်သွားပြီးတော့သူ့မွေးနေ့ဖြစ်တဲ့ဇန်နဝါရီလ14ရက်နေ့မှာတောက်ဖို့အတွက်ရှမ်ပိန်ဒပလင်းကိုလည်းယူဆောင်သွားပါတယ်ရှင
်။ဂျာမနီနိုင်ငံကအသင်းအဖွဲ့စီလုံးရေးအတွက်လေ့ကျင့်သင်ကြားပေးသူတယောက်ဟာကိုဗစ် -19 ကာကွယ်ဆေးထိုးကြဖို့လှုံ့ဆော်တဲ့အနေနဲ့တိုးရီကိုတုံးပြီးတော့မြေကြီးပေါ်မှာဆေးထိုးရဲ့ပုံစံပုံဖော်ခဲ့ပါတယ်။ Hesper Azor ဟာတိုးအကောင်ပေါင်း900နဲ့ဆိတ်တချို့ကိုတုံးပြီးတော့ပေ330လောက်ရှိတဲ့ဆေးထိုးအကြီးကိုပုံဖော်ခဲ့တာပါ။တိုးရီဆိတ်တွေနေရာတကျရက်ဖို့အတွက်လည်းပါမုတ်အစတွေကိုမြေပေါ်မှာချထားခဲ့ပါတယ်။တိုးရီဟာလူတွေရဲ့သဘောထားပျော့ပြောင်းလာအောင်အားပေးပြီးတော့ကိုဗစ်ကာကွယ်ဆေးထိုးကြဖို့တိုက်တွန်းတဲ့သူ့ရဲ့သတင်းစကားကိုလူတွေရမယ်လို့မျှော်လင့်တဲ့အကြောင်းတိုးတွေကိုသုံးပြီးကုမ္ပဏီအသင်းအဖွဲ့တွေကိုလေ့ကျင့်ပေးသူအက်ဇောကပြောပါရယ်သိပ္ပံနီးကြအကျိုးအကြောင်းစီလျော်တဲ့တိုက်တွန်းချက်တွေအစားအခုလိုစိတ်ခံစားချက်ကိုဦးစားပေးတဲ့တိုက်တွန်းမှုတွေဟာလူတွေရဲ့အသိစိတ်စီကိုရောက်နိုင်မယ်လို့မျှော်လင့်ကြောင်းအက်ဇောကပြောပါရယ်ဂျာမနီနိုင်ငံမှာဆေးနှလုံးထိုးထားသူ81ရာခိုင်နှုန်းကျော်နဲ့ဆေးသုံးလုံးထိုးထားသူ40ရာခိုင်နှုန်းလောက်ရှိပြီးတော့တခြားအနောက်ဥရောပနိုင်ငံတွေနဲ့နှိုင်းယှဉ်ရင်ကိုဗစ်ကာကွယ်ဆေးထိုးထားတဲ့နှုန်းနည်းနေသေးပြီးအပြင်းအထန်ဆန့်ကျင်သူတွေထက်ဆေးထိုးရမလားမထိုးရဘူးလားဆိုတာမသေးကြတဲ့သူတွေများနေတဲ့နိုင်ငံတစ်ခုလည်းဖြစ်တယ်လို့ဥရောပယောဂကာကွယ်ထိန်းချုပ်ရေးစင်တာကအချက်အလက်တွေကပြနေပါတယ်ခင်ဗျာ
အမေရိကန်ပြည်တော်စုကယ်လီဖိုးနီးယားပြည်နယ်ကစစ်စစ်ကူးမှမွေးတဲ့အမွာကလေးနှစ်ယောက်ကတော့15မိနစ်ပဲကြာပြီးမွေးပေမဲ့မွေးတဲ့နှစ်တွေကွာခြားသွားပါတယ်အိုင်လင်းနဲ့အဖရက်ဒိုထရူဂျီလိုလိုနာမည်ပေးထားတဲ့ဒီအမွာမောင်နှမနှစ်ယောက်ဟာတယောက်ကနှစ်မကူးခင်17နာရီ55မိနစ်မှာမွေးပြီးနောက်တယောက်က2022နှစ်တကူကူးပြီးတော့မှမွေးတဲ့အတွက်မွေးတဲ့နှစ်မတူပဲဖြစ်သွားတာပါအသက်28နှစ်အရွယ်မိခင်ဖြစ်သူမာဒရီဂယ်ကမွေးဖွားခဲ့တာဖြစ်ပြီး သက်မှတ်မွေးရက်ထက်နှစ်ပတ်စောပြီးမွေးခဲ့တာလည်းဖြစ်ပါတယ်။အလေးချိန်6ပေါင်တအောင်စရှိတဲ့အကိုဖြစ်သူအက်ဖရက်ဒိုကအရင်မွေးလာခဲ့တာဖြစ်ပြီးတော့အလေးချိန်5ပေါင်14အောင်စရှိတဲ့ညီမဖြစ်သူအိုင်လင်ကနောက်မှမွေးတာပါ။ Robert နဲ့ Madrigal စနီးမောင်နဲ့အတွက်ဒီအမွာလေးတွေဟာ၄ယောက်နဲ့5ယောက်မြောက်ကလေးတွေဖြစ်ပါတယ်။သူတို့နှစ်ဦးရဲ့မွေးနေ့တွေကိုတည့်ရက်ထဲမှာပဲအတူတူကျင်းပမှာဖြစ်ပြီးအသက်ကြီးလာရင်တော့မွေးနေ့ဘာလို့ကြွားသွားတာလဲဆိုတာရှင်းပြမယ်အကြောင်းအမေဖြစ်သူကပြောပါတယ်။Netifitet စီးဌာနရဲ့အချက်အလက်တွေအရအမေရိကန်ပြည်တော်စုမှာတစ်နှစ်ကိုအမွာ 32,000 လောက်မွေးဖွားကြပြီးအမွာ2ယောက်မွေးနေမတူတာမျိုးကတော့ရှားပါတယ်လို့ပြောပါတယ်။အခုလိုမွေးနေမတူတာမျိုးကတော့အချိန်နှစ်သန်းမှမှတစ်ချိန်ဖြစ်နိုင်တဲ့အထိရှားပါတာမျိုးဖြစ်တယ်လို့မွေးဖွားပြီးတဲ့စီယုံကခန့်မှန်းချပါတယ်ရှင
်။ထူးခြားဆံပြားသတင်းများအစီအစဉ်ကိုကိုငင်းချက်နဲ့မခင်ဖြူထွေးတို့တင်ဆက်ပေးခဲ့တာဖြစ်ပါတယ် VOA ကနေတနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစည်းအဝေးကို Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်သောရရှင်နေနေကျွန်တော်တို့ VOA မြန်မာဘိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့တည်သချင်းတောင်းခြင်းနဲ့ဆိုရင်ကျွန်တော်တို့ကို email ကဖြစ်ဖြစ်ဒါမှမဟုတ် Facebook ကဖြစ်ဖြစ်ဆက်သွယ်နိုင်ပါတယ်ကျွန်တော်တို့ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်ဒါပြင်ကျွန်တော်တို့ရဲ့ VOA Facebook စာမျက်နှာကနေလည်းစာရေးသားပေးဖို့ဆက်သွယ်နိုင်ပါတယ်ကျွန်တော်တို့ကိုဖုန်းနဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့ကျွန်တော်တို့ရဲ့ရုံးဖုန်းနံပါတ်က0939386555လေးဖြစ်ပါတယ်ခင်ဗျာအခုတော့ကြံရှိနေတဲ့အချိန်မှာသတင်းချင်းချုပ်ကိုကိုဇော်ဝင်းလိုင်ကတလဲအကြီးညာပေးပါဖြစ်ပါတယ်ခင်
ဗျာဒီမနက်ကမစတက်ကအာနာတင်လိုက်တဲ့မနစ်ဖေဝိုင်လာတရနေ့ကစလို့ဖန်စီချုံနောင်ချင်းခံထားရသူစုစုပေါင်း8468ဦးရှိပြီးအဲ့ဒီထဲက534ဦးကတော့ထောင်ထောင်ချမှတ်ခံထားရပြီဖြစ်တယ်လို့နိုင်ငံရေးအကျဉ်းသားများကူညီဆောင်ဆောင်ရေးအသင်း AAPP ကမနေ့ဇန်နဝါရီလ10ရက်နေ့ရက်စွဲနဲ့ထုတ်ပြန်တဲ့နောက်ဆုံးအစီအခံစာမှာဖော်ပြထားပါတယ်။ဒီချိန်ထဲမှာပဲစစ်တပ်ကအာဏာသိမ်းထားတာ17လကျော်လို့တနည်းအတွင်းကိုရောက်လာတဲ့အထိဆီယနာသိမ်းမှုကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေမြို့နယ်တချို့မှာဒီကနေ့အထိရှိနေဆဲဖြစ်ပါတယ်ခင်ဗျာ။အမျိုးသမီးတွေကလေးတွေနဲ့တက်ကြီးရွယ်အိုတွေအများစုအပါအဝင်မြန်မာရွာသူရွာသား200ကျော်ဟာထိုင်းနိုင်ငံမှာဟောင်ဆောင်ပြည်နယ်မွန်းခရိုင်နယ်ကိုထွက်ပြေးလာကြပါတယ်။တိုင်းဒေသလက်နက်ကင်တပ်တွေနဲ့စစ်တပ်အကြားပြန်လည်တိုက်ခတ်လာကြပြီးစစ်တပ်ကလေကြောင်းကနေတိုက်ခိုက်တော့မယ်ဆိုတဲ့သတင်းတွေထွက်လာတာကြောင့်အခုလိုထွက်ပြေးလာကြတာလို့ဘန်ကောက်ဖို့သတင်းစာကြီးကရေးပါတယ်။အလားတူပဲတပ်ခရိုင်မဲဆောက်မြို့ကိုထွက်ပြေးလာကြတဲ့စစ်ပေးဆောင်ဒုက္ခသည်ပေါင်းက986ယောက်ရှိပြီးလူသားချင်းစာနာထောက်ထားမှုအကူအညီတွေပါပေးနေတယ်လို့ထိုင်းမြန်မာနယ်စပ်ထိန်းချုပ်ရေးတပ်စခန်းကနေရှင်သတင်းစာကိုပြောကြားခဲ့ပါတယ်။ရှေ့သတင်းပတ်အတွင်းယူကရိန်းအရေးကိစ္စအတွက်အမေရိကန်နဲ့ဆွေးနွေးမှုတွေပြုလုပ်တဲ့အခါအမေရိကန်ရဲ့ဖိအားကြောင့်သူတို့ဘက်ကတောင်းဆိုထားတဲ့အနောက်အုပ်စုနိုင်ငံတွေကရုရှားရဲ့လုံခြုံရေးကိုအာမခံပေးရမယ်ဆိုတဲ့အချက်ကိုအလျှော့ပေးမှာမဟုတ်ဘူးလို့ရုရှားကဒီကနေ့ပြောကြားလိုက်ပါတယ်။ဒီဆွေးနွေးပွဲတွေကိုအလင်းအမြန်အဆုံးသတ်ပြစ်ကောင်းသတ်ပြစ်နိုင်တယ်လို့လည်းရုရှားဘက်ကပြောဆိုပါတယ်ခင်ဗျာ။စုပမှုတွေကြောင့်လူ 9,000 ကျော်ကိုဖမ်းဆီးထားတယ်လို့ကာဇက်စတန်အာဏာပိုင်တွေကတင်းနှင်းငွေတွေကပြောပါတယ်စစ်ဆေးနေတဲ့အမှု125မှုအတွက်စုစုပေါင်း 9,135 ဦးကိုဖမ်းဆီးထားတာဖြစ်တယ်လို့ပြည်ထရေးဝန်ကြီးဌာနတာဝန်ရှိသူတူကိုကိုးကားပြီးတော့ပြည်တွင်းသတင်းမီဒီယာတွေမှာဖော်ပြကြပါတယ်ခင်ဗျာကဘာတဝမ်းကူးစက်မြန်ကိုဗစ်မျိုးဗီဇာကွဲအိုမီကရွန်ကူးစက်မှုတွေလင်းမြန်ဖြစ်ပေါ်နေတာမှာအင်းမြန်နိုင်ငံမှာဇန်နဝါရီလ10ရက်နေ့စနေနေ့တည့်ရက်ထဲတွင်ယောဂါပိုးကူးစက်သူ 34,200 နီးပါးရှိခဲ့ပါတယ်။ဒါဟာပြီးခဲ့တဲ့မေလကစလို့ခုနှစ်လအတွင်းမှာကူးစက်မှုအများဆုံးဖြစ်ပါတယ်။ဖိလစ်ပိုင်နိုင်ငံမှာလည်း24နာရီတွင်ကူးစက်သူပေါင်း 28,000 ကျော်ရှိခဲ့တယ်လို့ဖိလစ်ပိုင်ကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ။
ပြင်းချင်းချုပ်ကိုကိုဇော်ဝင်းနိုင်ကြီးညာပေးခဲ့တာဖြစ်ပါတယ်ဒီညအစည်းအဝေးထုတ်လို့ရမှုကနန်းလောင်ဖြစ်ပြီးတော့အတန်လွန်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ El Santos နဲ့ Nick Ivanov တို့ဖြစ်ပါတယ် View American အတန်ရဲ့တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစည်းအဝေးကိုည9နာရီကနေ10နာရီထိ line to meter 19 kHz 5553ည line to meter 25 kHz 7783line to meter 32 kHz 9335နဲ့ line meter 190 kHz 5505တို့ကနေအတန်လွန်ပေးခဲ့တာဖြစ်ပါတယ် view ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောရရှင်နေအားလုံးဘေးကင်းလုံခြုံလည်ကြပါစေခင်ဗျာကျွန်တော်ရန်လိုက်ပါ
This program has come to you from the Voice of America, Washington.